Welcome to the Voice of America in Burmese.
Mingla nan nakhi ma khmyar taw da shin a lo shwilan chat mi ya ba se VOA American tan ga ni 2019 khu ni zon la 6 ye in ga ni minute phe a si sin ni go American pi taw su myo lo Washington DC ga ni dai yai thau twin pye ni ba bi kilometer 30 40 49 do ga ni phan yu na sin nan ja da lo VOA ye Facebook စာမျက်နှာကလည်းအချိန်နဲ့တပြေးညီထုတ်လင့်ပေးနေပါတယ်ခင်ဗျာကျွန်တော်ဆက်မိုးပြီးပါခင်ဗျာအခုမနေ့ကအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
ကျွန်မကတော့စုမြတ်မမရှင်လန်ဒန်မြို့မှာစနေနေ့ကအကြမ်းဖက်တိုက်ခိုက်ခဲ့သူ3ယောက်ထဲက2ယောက်ရဲ့နံပါတ်တွေကိုရဲကထုတ်ပြန်လိုက်ပါတယ်ကတားနိုင်ငံနဲ့အိန္ဒိယချင်းအရှိအလေပိုင်းနိုင်ငံတွေကြားမှာတန်တမာရဲ့တင်းမာနေပေမဲ့ကတားနဲ့အမေရိကန်စည်ရေးပူးပေါင်းဆောင်ရွက်မှုတွေထိခိုက်ပါမဟုတ်ဘူးလို့အမေရိကန်ကပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုကျော်အောင်လွင်နဲ့အခြေညာပေးပါမယ်ရှင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာသတင်းတွေပြီးကြားရမယ့်အထက်မှာဆိုရင်တော့
ကျွန်တော်တို့ဒီသတုံးကတော့လေယာဉ်ခွေးမှာသွားကြိုတာပေါ့အဲ့ဒါကတော့အမေစုရဲ့လှုပ်ချိုရေးအရာ
ကနေဒါနိုင်ငံတိုရွန်တိုရေသိမ်းမှာဒေါအောင်ဆန်းစုကြည်ကိုတွားရောက်ကျူးဆွခဲ့တဲ့ကိုအောင်မိုးပြောပြသွားတာဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ရဲ့ကနေဒါခီးစဉ်အကြောင်းသတင်းတော်မှာအပြည့်စုံနားဆင်ကြရမှာပါအဲ့ဒါပြင်ပစိဖိတ်ဒေသအပေါ်အမေရိကန်ရဲ့အမြင်သဘောထားအကြောင်းနောက်ပြီးတော့မြန်မာပြည်မှာဘာသာရေးစုတောင်းဝိပ္ပိမှုတွေကိုလွတ်လွတ်လပ်လပ်ပြည်ထောင်ခွင့်ပြုဖို့အတွက် HRW လူခွင့်ရေးအဖွဲ့ကြီးကတိုက်တွန်းလိုက်တဲ့ဆိုတဲ့အကြောင်းစတဲ့အကြောင်းအရာတွေကိုနားဆင်ကြဖို့ရှိပါတယ်အပတ်စဉ်အစီအစဉ်တွေကိုလည်းကြားရမှာပါအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်ကျောင်းလင်းတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
မေလ3ရက်စနေနေ့ညတော့ကဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာလူပေါင်း9ယောက်သေဆုံးအောင်တိုက်ခိုက်ခဲ့သူ3ယောက်ထဲက2ယောက်ရဲ့နာမည်တွေကိုလန်ဒန်မြို့တော်ရဲတပ်ဖွဲ့ကထုတ်ပြန်လိုက်ပါတယ်အစ္စလန်ဒန်အရက်မှနေကြတဲ့အသက်28နှစ်အရွယ်ခူရန်ဘတ်နဲ့အသက်30အရွယ်ရာရှိရိုအန်တို့ဖြစ်ပြီးတော့တိုက်ခိုက်ခဲ့သူတတိယတယောက်ကတော့ဘသူဘဝဖြစ်တယ်ဆိုတာကိုဆက်လက်စုံစမ်းနေဆဲဖြစ်တယ်လို့ရဲကပြောပါတယ်ခူရန်ဘတ်ဟာအိမ်နောင်တဲ့ကလေးနှစ်ယောက်ဖခင်ဖြစ်ပါတယ်သူဟာပါကစ္စတန်မှာမွေးဖွားပြီးတော့ကလေးအရွယ်တွေကမိဘတွေနဲ့ဗြိတိန်နိုင်ငံမှာနေထိုင်ခဲ့သူပါသူ့ရဲ့အကြောင်းကိုအကြမ်းဖက်မှုတိုက်ဖြတ်ရေးနဲ့တာဝန်ရှိသူတွေနဲ့ဒီထောက်လှမ်းရေးဌာနတွေကလွန်ခဲ့တဲ့နှစ်နှစ်လောက်ထဲကသိရှိထောက်လှမ်းခဲ့ပေမဲ့တိုက်ခိုက်မဲ့အန်ဒီရရှိသူအဖြစ်စိုးရိမ်ရလောက်တဲ့လက္ခဏာမပြခဲ့ဘူးလို့တာဝန်ရှိသူတွေကပြောပါတယ်။ရာရှိရီယိုအန်ကတော့အိုင်ယာလန်နိုင်ငံမှာနှစ်အတော်ကြာကြာနေထိုင်ခဲ့ဘူးတဲ့မော်ရီကိုလူမျိုးလစ်ဗျားနိုင်ငံသားဖြစ်တယ်လို့သူ့ကိုယ်သူဆိုထားဘူးကြောင်းရဲကပြောပါတယ်။လန်ဒန်မြို့ရဲကလန်ဒန်ဘရစ်ဂျ်တံတားပေါ်မှာဗန်ကားနဲ့လူတွေကိုအတင်းဝင်တိုက်ပြီးတော့အနားကဘာရာမားကတ်အရပ်မှာဒီတွေ့ရလူတွေကိုဓာတ်နဲ့ထိုးခဲ့သူ၃ယောက်လုံးကိုရဲကပစ်ခတ်တပ်ပစ်ခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းမှာ9ယောက်သေဆုံးပြီးတော့လူပေါင်း50ကျော်လည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်လို့မတင်ကားသူတွေကိုနယူးဟမ်နဲ့ဘာကင်ရက်ကွက်တွေကနေရာတော်တော်များများမှာလိုက်လံရှာဖွေစီးနှင်မှုတွေကိုလည်းလုပ်ခဲ့ပါတယ်။ဘာကင်ရက်ကွက်ကလိမ့်စာနှစ်ခုမှဖမ်းဆီးခဲ့တဲ့ထဲကအသက်16နှစ်ကနေ60ကျော်အမျိုးသမီး9ယောက်နဲ့အမျိုးသား5ယောက်ကိုပုံမှန်မတက်ဘဲပြန်လွှတ်ခဲ့တယ်လို့တင်းနှလာနေညာပိုင်းမှာရဲကကြေညာပါတယ်။တေဆုံးခဲ့သူတွေထဲမှာတခြားနိုင်ငံသားတချို့ပါတယ်ဆိုတာသိထားပြီးအတိအကျဘသူဘဝဖြစ်တယ်ဆိုတာရဲကဆက်လက်စုံစမ်းနေဆဲဖြစ်တယ်လို့ဝန်ကြီးချုပ်ထရီဇာမေကပြောကြားခဲ့ပါတယ်။တေဆုံးခဲ့သူတွေအတွက်အောက်မေ့ဆုတောင်းပွဲကိုတင်းနှလာနေညနေပိုင်းတုန်းကလန်ဒန်ဘရစ်ဂျ်တံတားနာက Portersfield ပန်းခြံလေးမှာပြုလုပ်ခဲ့ပါတယ်ရှင်။
အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်နေတဲ့မွတ်စလင်အများစုနေထိုင်ရာနိုင်ငံ6နိုင်ငံကလူတွေကိုခရီးသွားလာခွင့်ကန့်သတ်တဲ့သမ္မတရဲ့အမိန့်ကြေညာချက်ကိုနိုင်ငံတော်တရားရုံးချုပ်ကအမြန်ဆုံးဆုံးဖြတ်ချက်ချပေးဖို့လိုလားတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။အီရန်၊ဆီးရီးယား၊လီဗျာ၊ဆူဒန်၊ယီမင်နဲ့ဆိုမာလီယာနိုင်ငံတွေကလူတွေအမေရိကန်ကိုလာရောက်ခွင့်ပိတ်ပင်ထားတဲ့အမိန့်ကြေညာချက်ကိုနိုင်ငံတော်တရားရုံးချုပ်ကပြန်လည်သုံးသပ်နိုင်ရေးပေးပို့ခဲ့တဲ့မူကွဲထဲမှာသူ့ဆိုရတရားရေးဌာနကနေရာတကာအများကြိုက်ဆန်နှုံးကြိုက်ဖြစ်အောင်ရေးသားထားတယ်ဆိုပြီးတော့ Twitter လို့ခေါ်တဲ့လူမှုကွန်ရက်ကလည်းတဆင့်တင်းလာနေတုန်းကရေးသားတဲ့အထက်မှာသမ္မတ Trump ကတိုက်ခိုက်ရေးသားထားတာပါနိုင်ငံတော်တရားရုံးချုပ်ကိုရှောက်ထားတဲ့နေရာမှာတရားရေးဌာနအနေနဲ့အီရတ်နိုင်ငံကလူတွေကိုပါခီးသွောလာခွင့်ပိတ်ပင်ထားတဲ့မူရင်းအမိန့်ကြေညာချက်ကိုအသုံးပြုတဲ့အကြောင်းလဲသမ္မတ Trump ကရေးသားပါတယ်ဘလိုပဲဖြစ်ဖြစ်တိုင်းပြည်ဘေးကင်းလုံခြုံမှုရှိစေရေးအတွက်အမေရိကန်ပြည်ထောင်စုကိုလာရောက်ကြမဲ့သူတွေကိုအသေးချာစီစစ်နေကြောင်းတရားရုံးတွေရဲ့လှုပ်ဆောင်မှုတွေဟာနှိမ့်ကွေးပြီးတော့နိုင်ငံရေးတွေပါနေကြောင်း Twitter လူမှုကွန်ရက်မှာသမ္မတ Trump ကလည်းပြီးတော့ရေးသားထားပါတယ်
အရှိလေပိုင်းဒေသမှာရှိတဲ့ကာတာနိုင်ငံရဲ့နောက်9နိုင်ငံသားမှဖြစ်နေတဲ့တန်တမာရေးတင်းမာမှုတွေကြောင့် ဒေသရင်းအမေရိကန်ရဲ့စည်ရေးပူးပေါင်းဆောင်ရွက်မှုတွေကိုထိခိုက်မှာမဟုတ်ဘူးလို့အမေရိကန်စစ်တပ်ကပြောကြားလိုက်ပါတယ်။အီရတ်၊ဆီးရီးယားနဲ့အာဖဂန်နစ္စတန်နိုင်ငံတွေကစည်ရေးဆောင်ရွက်မှုတွေကိုထောက်ပို့ရေးအတွက်အမေရိကန်စစ်တပ်လေယာဉ်တွေအနေနဲ့ကတ်တားမှာရှိတဲ့လေတပ်အခြေစိုက်စခန်းကိုဆက်ပြီးတော့အသုံးပြုသွားမှာဖြစ်တယ်။အပြောင်းလဲလုပ်ဖို့အစီအစဉ်မရှိဘူးလို့ပန်တန်ဂွန်စစ်ဌာနချုပ်ပြောခွင့်ရသူပိုမှု Adrian Racking Galloway က VOA ကိုပြောကြားခဲ့တာပါ။အဲ့ဒီဒေတာမှာအမေရိကန်တည်ရှိမှုကိုဟိုးအရင်တည်းကအားပေးခဲ့တဲ့အတွက်ရောဒေတာရင်းလုံခြုံရေးအတွက်ရေရှည်တန်တိတ်ထန်ချဆောင်ရွက်ခဲ့တဲ့အပေါ်မှာပါအမေရိကန်နဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်တွေကကတားခေါင်းဆောင်တွေကိုကျေးဇူးတင်တယ်လို့သူကပြောခဲ့ပါတယ်ကတားနိုင်ငံဟာဒီအကြမ်းဖက်မှုတွေကိုအားပေးနေတယ်လို့ဆွဆွဲပြီးတော့အရှေ့လေပိုင်း၅နိုင်ငံဖြစ်တဲ့ဆာဒီအာရေဗျ၊အီဂျစ်၊ဘာရိန်အရက်ဆော်ဝါများပြည်တော်စု UAE နဲ့ယေမန်နိုင်ငံတို့အပြင်မော်ဒီဗ်နိုင်ငံတို့ကကတာနဲ့တန်တမန်ဆက်တွယ်ရေးဖြတ်တောက်တယ်လို့အင်္ဂါနေ့ကကြေညာခဲ့တာဖြစ်ပါတယ်။အခြေအမြစ်မရှိမခိုင်မာတဲ့ဆွဆွဲချက်တွေအပေါ်ခုလိုဆောင်ရွက်တာဟာမတရားဘူးလို့ကတာနိုင်ငံသားရေးဌာနကလည်းတုံ့ပြန်ခဲ့ပါတယ်။အခုလိုအရှေ့အလယ်ပိုင်းမှာဖြစ်နေတဲ့တင်းမာမှုတွေကြောင့် IS စစ်သွေးကြွတွေကိုချိန်ပုံးနေတဲ့စစ်ဆင်ရေးကိုထိခိုက်မှာမဟုတ်ဘူးလို့ Australia နိုင်ငံရောက်နေတဲ့ American ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်က Sydney မြို့မှာပြောကြားခဲ့ပါတယ်။
ရာသီဥတုဆိုင်ရာပါရီသဘောတူညီမှုကနေပြီးတော့အမေရိကန်ကခွဲထွက်ခဲ့လို့အပြစ်တင်ဝေဖန်မှုတွေကြုံတွေ့နေရပြီမဲ့လေဒေတာရင်းမဟာမိတ်နိုင်ငံတွေအနေနဲ့စိုးရိမ်ပူပန်မှုတွေမဖြစ်ရအောင်လှုပ်ဆောင်သွားဖို့ဆုံးဖြတ်ထားပါတယ်လို့အမေရိကန်ဆင့်မြင့်အရာရှိတွေကတင်းလာနေကပြောလိုက်ပါတယ်သမ္မတထရမ့်ရဲ့ပါရီသဘောတူညီမှုကနေနှုတ်ထွက်ခဲ့တဲ့လောက်ရကြောင့်ကမ္ဘာခေါင်းဆောင်တွေကအမေရိကန်စိုးရအပေါ်မှာမယုံကြည်မှုတွေတိုးပွားနေပါတယ်သမ္မတထရန့်ရဲ့အမေရိကန်ပထမဦးစားပေးဆိုတဲ့မူကြောင့်ဆယ်စုနှစ်နဲ့ချီပြီးရှိလာခဲ့တဲ့အမေရိကန်ရဲ့ဒေတာတွင်ဆိုင်ရာမဟာမိတ်နိုင်ငံတွေရဲ့လုံခြုံရေးကိစ္စတွေမှာအားရော့သွားမဲ့အချက်ကိုထည့်သွင်းစဉ်းစားသင့်တယ်လို့လည်းကမ္ဘာခေါင်းဆောင်တွေကပြောနေကြတာပါ Los Angeles Australia နိုင်ငံမှာရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကတော့သမ္မတထရန့်အစိုးရရဲ့ပြောဆိုချက်တွေထက်လောက်ရက်တွေကိုပဲကြည့်ပြီးတော့အကဲဖြတ်ကြဖို့တဲ့တော့တွေကိုစစ်နေမျိုးမှာမနေတော့ကပြောခဲ့ပါတယ်29ချိန်မြောက်အော့စမန်လို့ခေါ်တဲ့ Australia American ဝင်ကြီးများအဆင့်နှစ်ပတ်လည်ညီလာခံကို Australia နိုင်ငံစစ်နေမျိုးမှာအခုကျင်းပနေပါတယ်ဒီညီလာခံကိုတက်ရောက်ဖို့ American ကာကွယ်ရေးဝင်ကြီး James Martin နဲ့တခြားထိပ်တန်းကာကွယ်ရေးရာရှိတွေနဲ့တူ American နိုင်ငံရေးဝင်ကြီးကရောက်ရှိနေတာလည်းဖြစ်ပါတယ်ခင်ဗျာ
UAV ကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အင်္ဂါနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာကနေဒါနိုင်ငံတိုရန်တိုမြို့ကိုဒေသစံတော်ချိန်တနင်္လာနေ့မနေ့ပိုင်းကရောက်ရှိသွားပါပြီ။တောင်ဆန်းစုကြည်ကိုဒီတိုရန်တိုမြို့မှာရှိတဲ့မြန်မာအသိုင်းဝိုင်းကလေးစိတ်မှရောသူတဲခုံမဲ့ Fairmont Royal York Hotel ရှေ့မှာပါကြိုဆိုခဲ့ကြပါတယ်။ကနေဒါနိုင်ငံမှာရှိတဲ့ရိုဟင်ဂျာများအသင်းကလူ20ကျော်ဟာလည်းကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဂျွန်လ10ရက်နေ့အထိ6ရက်ကြာမဲ့ခီးစဉ်အတွင်းမှာဒေါအောင်ဆန်းစုကြည်နဲ့ကနေဒါဝန်ကြီးချုပ် Justin Trudeau တို့ဂျွန်လ9ရက်နေ့မှာတွေ့ဆုံမှာဖြစ်ပါတယ်တွေ့တဲ့အခါမှာ Federal စနစ်နဲ့မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးဆိုင်ရာကိစ္စတွေပြည်ပြင်းနဲ့အုပ်ချုပ်ရေးစနစ်ပေါ်ထွန်းရေးလူ့အခွင့်အရေးဆိုင်ရာကိစ္စတွေအပြင်ဒေတာရင်းလုံခြုံရေးနဲ့ငြိမ်းချမ်းရေးကိစ္စတွေကိုဆွေးနွေးမယ်လို့ကနေဒါဝန်ကြီးချုပ်ယုံကဂျွန်လ2ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဂျွန်လ9ရက်နေ့ညမှာတော့ကနေဒါမြန်မာပါလီမန်ချစ်ကြည်ရဲ့အဖွဲ့ဝင်လွှတ်တော်အမတ်တွေနဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့တို့ညစာစားမှာပါဂျွန်လ10ရက်နေ့ကျရင်တော့ဒေါက်ဆန်းစုကြည်ဟာကနေဒါမြန်မာပါလီမန်ချစ်ကြည်အဖွဲ့ဥက္ကဋ္ဌ Conservative Party ကလွှတ်တော်အမတ်တယောက်လည်းဖြစ်တဲ့ Bruce Denton နဲ့ဦးဆောင်တဲ့ဒီကနေဒါပါလီမန်ချစ်ကြည်အဖွဲ့နဲ့တွေ့ဆုံမှာပါဂျွန်လ9ရက်နေ့မှာတော့ကနေဒါမှာရှိတဲ့မြန်မာအသိုင်းအဝိုင်းနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံဖို့စီစဉ်ထားပါတယ်။သူကဂျွန်လ10ရက်နေ့မှာဒီကနေဒါကနေပြီးတော့ Sweden နိုင်ငံကိုခီးဆက်မှာပါ။ Sweden ဝန်ကြီးချုပ်တခါလွှတ်တော်ဥက္ကဋ္ဌတို့ရဲ့ဖိတ်ကြားချက်အရဒေါအောင်ဆန်းစုကြည်ဟာ Sweden ကိုသွားရောက်မှာဖြစ်ပါတယ်ရှင်
။ခေလုံခွင့်တောင်းခံသူတူရကီနိုင်ငံသားမိုဟာမက်ဖူကန်ဆော့ခ်မန်ကိုမြန်မာအာဏာပိုင်တွေကအတင်းပြန်ပို့ခဲ့တာဟာတကယ့်လူခွင့်ရေးချိုးဖောက်မှုပဲလို့HRW လို့ခေါ်တဲ့လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ကပြောလိုက်ပါတယ်တူရကီအာဏာပိုင်တွေရဲ့တောင်းဆိုချက်ကြောင့်မိုဟာမက်ဆော့ခ်မန်ကို မေလ24ရက်နေ့ကရန်ကုန်လေစိတ်မှာမြန်မာအာဏာပိုင်တွေကဖမ်းဆီးခဲ့တာပါဖမ်းဆီးခဲ့တာပါတူရကီအာဏာပိုင်တွေကသူ့ရဲ့နိုင်ငံကူးလက်မှတ်ကိုလည်းဖျက်သိမ်းထားခဲ့တာပါမိုဟာမက်ဆုတ်မန်နဲ့သူ့မိသားစုကိုထိုင်းနိုင်ငံလေစိတ်မှာလူဝင်မှုကြီးကြပ်ရေးစခန်းတွင်24နာရီလောက်ထိမ့်သိမ်းထားပြီးတော့ထိုင်းနိုင်ငံကနေတဆင့်တူရကီနိုင်ငံကိုအတင်းပြန်ပို့ခဲ့တာပါအမေရိကန်ခြေစိုက်ဆွန်နီမွတ်စလင်ဘာသာရေးခေါင်းဆောင်ဖူတူလာဂူလန်ရဲ့လှုပ်ရှားမှုနဲ့ဆက်ဆက်တယ်ဆိုတဲ့ဆွဆွဲချက်နဲ့အခုလိုသူ့ကိုအတင်းပြန်ပို့ခဲ့တာလည်းဖြစ်ပါတယ်2016ခုနှစ်တူရကီနိုင်ငံကအာဏာသိမ်းမှုကြိုးပမ်းမှုမှာဖူတူလာဂူလန်နဲ့အဖွဲ့ကတာဝန်ရှိပြီးတော့အဲ့ဒီအဖွဲ့ဟာအကြမ်းဖက်အဖွဲ့လည်းဖြစ်တယ်ဆိုပြီးတော့တူရကီအာဏာပိုင်တွေကယူဆနေတာပါမေလ26ရက်နေ့ကမိုဟာမက်ဆုတ်မန်ကိုတူရကီနိုင်ငံကိုပြန်ပို့ခဲ့ပြီးတော့တူရကီအာဏာပိုင်တွေကသူ့ကိုဆက်လက်ဖမ်းဆီးထားပြီးသူနေထိုင်တဲ့ပြည်နယ်မှာပြစ်မှုစုံစမ်းရေးစစ်ဆေးမှုတွေလုပ်ဖို့စီစဉ်ထားပါပြီမိုဟာမက်ဆုတ်မန်ဟာရန်ကုန်ကမကြာခင်တုန်းကပဲပိတ်ပင်ခံခဲ့ရတဲ့နိုင်ငံတကာအကြောင်းတစ်ကြောင်းကအမှုတမ်းတစ်ခုလည်းဖြစ်ပါတယ်သူ့ကိုတူရကီနိုင်ငံပြန်ပို့လို့ရှိရင်လူခွင့်ချုပ်ဖောက်ခံရမယ့်အန္တရာယ်ရှိတယ်လို့ခိုင်လုံတဲ့ချက်လက်တွေကိုထောက်ပြပြီးတော့အိုချာလို့ခေါ်တဲ့လူခွေဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးတဲ့တခြားကုလသမဂ္ဂအဖွဲ့တွေကမြန်မာနဲ့ထိုင်းစုအကိုအကြောင်းကြားပေမဲ့လည်းအခုလိုပြန်ပို့ခဲ့တာလို့ဆိုပါတယ်
။ကမ္ဘောဒီးယားနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့ဒေသန္တရရွေးကောက်ပွဲမှာဒီအတိုက်ခံပါတီကတိတိတတ်တာအနိုင်ရနေပုံရတာကြောင့်အာဏာချုပ်ကင်ထားတဲ့ဝန်ကြီးချုပ်ဟွန်ဆိုင်အတွက်စိုးရိမ်စရာဖြစ်နေပါတယ်ရှင
်။
ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့အခုကြော်အောင်လွင်တို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ် VOA ကဆက်လက်ပြီးတော့အတန်းလွှင့်ကြပါတယ်အခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးမှာပါနိုင်ငံတော်အတမီကန်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာတနင်္လာနေ့ဒီတာဆန်တော်ကြီးမနေ့ပိုင်းကနေဒါနိုင်ငံတိုရွန်တိုမြို့ကိုရောက်ရှိသွားပြီးဖြစ်ပါတယ်ဇွန်လ10ရက်နေ့အထိ6ရက်ကြာမဲ့ဒီချစ်ကြည်ခီးစဉ်အတွင်းကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူโดနဲ့တွေ့ဆုံပြီးတော့Federal War နဲ့မြန်မာနိုင်ငံဒီမိုကရေစီပြည်ပြင်ပြောင်းလဲရေးဆန်ရကိစ္စရပ်တွေ PVN အုပ်ချုပ်ရေးစနစ်တွေပေါ်ဖြုံးပေါ်ထွန်းရေးလူခွင့်ရေးဆန်ရကိစ္စရပ်တွေအပြင်ဒေတာတွင်လုံခြုံရေးနဲ့ညီညာရေးကိစ္စတွေကိုဆွေးနွေးကြမှာလည်းဖြစ်တယ်လို့သိရပါတယ်အပြည့်စုံကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ကနေဒါဝန်ကြီးချုပ် Justin Trudeau ရဲ့ဖိတ်ကြားချက်နဲ့တနင်္လာနေ့မနေ့ဆန်နိုင်းမထိုးခင်တိုရွန်တိုမြို့က Leicester B PSN အပြည်ပြည်ဆန်ရလေစိတ်ကိုရောက်လာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုကနေဒါနိုင်ငံဆိုင်ရာမြန်မာတာအမတ်ကြီးဦးကျော်မျိုးထွတ်မြန်မာကွန်တူဆောင်ကောင်စီဝန်ချုပ်မစ္စတာ Brian Wilford တို့အပါအဝင်ကနေဒါလွှတ်တော်အမတ်တွေနဲ့အစိုးရတာဝန်ရှိသူတွေတွားရောက်ကြိုဆိုခဲ့ကြတာပါဒေါအောင်ဆန်းစုကြည်ကိုတိုရွန်တိုလေစိတ်မှာကြိုဆိုတဲ့အခြေအနေတွေကိုတော့ကနေဒါအခြေဆက်မြန်မာအရေးတက်ကြွလှုပ်ရှားသူကိုအောင်မိုးကအခုလိုပြောပြပါတယ
်ကျွန်တော်တို့ဒီသတုကတော့လေရင်ခွဲမှာတွားကြိုတာပေါ့အဲ့ဒါကတော့အမေစုရဲ့လှုပ်ချုပ်ရေးအရာလူမများပါဘူးခင်ဗျဒီကနေဒါပါတီမှာအမတ်တချို့ရယ်နောက်ဒီတန်ယုတ်ကအမှုထမ်းတွေရယ်တန်မှုရယ်နောက်ကျွန်တော်တို့ဒီတိုရန်တိုကအခုညီသေးတဲ့ဟိုတတိပုဂ္ဂလာတွေရယ်ဟိုအဲ့ဒါတွေတွားကြူကြတာခင်ဗျကျွန်တော်တို့ဒီဗမာတွေကြာတော့ဒေါ်စုအမေစုတဲတဲ့ဟိုတယ်မှာကြူကြတာခင်ဗျကျွန်တော်သတင်းကြားတာကျွန်တော်တွေးခဲ့တာကတော့ဆန္ဒပြတဲ့လူတွေရှိတယ်အမေစုကြူတဲ့လူတွေလည်းရှိတာပေါ့ခင်ဗျဟိုတယ်မှာကြာတော့လူများတယ်ခင်ဗျဟိုတယ်မှာကြာတော့ကျွန်တော်ထင်တယ်တရားကျူကျော်တော့ရှိမယ်ဒါအမေစုလာကျူဆန္ဒပြတဲ့လူတွေကတော့ကျွန်တော်ထင်တယ်ဆယ်ကနေတော့ရှိမယ်ခင်ဗျအ
ဲ့တော့တခြားဘာပါများထူကြတာတွေးမိသေးလဲဗျဟိုဒေါ်ဆန်းစုကြည်ဘက်ကအပေးသက်တွေကိုပြန်စကားပြောတာတော့ဘာလို့အဲ့လိုမျိုးထူးထူးခြားခြားဘာများတွေးမိပါသေးလဲဟိုတယ်ရောက်တော့
ဟုတ်ကဲ့အမေစုကတော့ဟိုရောက်လို့ရအရင်မှာ तू မြန်မာမိသားစုဘယ်သူပဲရှိသေး तू ကျူတာတိမကျူတာဒီ तू မြန်မာလေးတွေးတဲ့ဆက်ကြပေါ်ပေါ်ရိပ်ရိပ်ခက်ခဲမဲမဲပြောပါတယ်ခင်ဗျကျွန်တော်တို့တွေ့တော့လေကျွန်တော်တို့မင်္ဂလာပါပါညာပြောရည်သူပြန်ပြောပြီးတော့အဲ့လိုဖို့ဖို့ကြီးကြီးပါပဲခင်ဗျာ
ဒေါ်ဆန်းစုကြည်တက်ခိုးတဲ့ Fairmont Royal York Hotel ရှေ့မှာကနေဒါနိုင်ငံရှိရိုးညာများအသင်းကအဖွဲ့ဝင်20ကျော်ဟာလဲကန့်ကွက်ဆန္ဒပြခဲ့ကြတာပါသူတို့အနေနဲ့ဘာကြောင့်ဆန္ဒပြကြရတယ်ဆိုတာကိုတော့အဖွဲ့ရဲ့ဥက္ကဋ္ဌဖြစ်သူအန်နွာကအခုလိုပြောပြပါတယ
်ကျွန်တော်တို့ပြတာကတော့တခြားမဟုတ်ပါဘူးသူကလောက်တာသူရဲ့အလောက်အခိုင်မမှန်လို့ကျွန်တော်တို့အဲ့ဒါအတွေ့အကြုံကျွန်တော်တို့ဆန္ဒပြတယ်မမှန်ဘူးဆိုတာဒီရူဟန်ဂျာပေါ်မှာသူလုံနေတဲ့အဓိကရူဟန်ဂျာပေါ်မှာပေါ့တခြားတိုင်းရင်းသားတွေကိုလေတွေပေါ်မှာလေသူကမျက်မျက်တတမှန်မှန်ကန်ကန်မဆက်ဆံဘူးရူဟန်ဂျာတွေကိုလည်းသူ့မှာအာဏာရှိပဲမဲ့လေသူကလောက်တင်လောက်တဲ့နေရာလောက်တယ်သူမလုပ်ဘူးတစ်ချိန်လုံးဒီရူဟန်ဂျာမရှိဘူးဟာပဲရ ြောနေတယ်ကျွန်တော်အမြင်မှာလူဟန်ညာမရှိဘူးဆိုတဲ့လူကစာမတက်ဘူးသူကစာတက်ပြီတဲ့အဲ့ဒီတမိုင်းကိုလင်လို့မရဘူးဆမတ်တမိုင်းကကျွန်တော်လေးလင်လို့မရဘူးခင်ဗျားလေးလင်လို့မရဘူးနောက်တယောက်ပရိုဖက်ဆာပဲဖြစ်ဖြစ်နောက်စာရေးဆရာဖြစ်ဖြစ်ရှုပ်ပုတ်ပြရေးလို့ရတဲ့ဟာမျိုးမဟုတ်ဘူးသူလူဟန်ညာမရှိဘူးကျမတို့နိုင်ငံမှာဒီနိုင်ငံမှာတခါလေးမရှိခဲ့ဘူးအခုလည်းမရှိဘူးဒီနိုင်ငံကိုမသုဒီနာမည်ကိုမသုနဲ့ဆိုတဲ့ဟာအဲ့ဒါလူကမှားနေတယ
်နိုင်ငံတော်အတိုင်ငံပုတ်ကိုဒေါအောင်ဆန်းစုကြည်ဟာဝန်ကြီးချုပ် Justin Trudeau နဲ့ဇွန်လ9ရက်နေ့တွေ့ဆုံတဲ့အခါ Federal Wada နဲ့မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးဆိုင်ရာကိစ္စရပ်တွေပြည်ပြင်းနဲ့အုပ်ချုပ်ရေးစနစ်ပေါ်ထွန်းရေးလူ့အခွင့်အရေးဆိုင်ရာကိစ္စရပ်တွေအပြင်ဒေတာရင်းလုံခြုံရေးနဲ့ညီညာရေးကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ကြောင်းကနေဒါဝန်ကြီးချုပ်ကဇွန်လ9ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့သလိုမြန်မာဒီမိုကရေစီအရေးပြုပြင်ပြောင်းလဲရာမှာကနေဒါကဆက်လက်ကူညီပေးသွားမှာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်ဇွန်လ9ရက်နေ့မှာကနေဒါမြန်မာပါလီမန်ချစ်ကြည်အဖွဲ့ဝင်လွတ်တော်အမတ်တွေနဲ့ဒေါ ን ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့တို့ညစာအတူစားသုံးကြမှာဖြစ်ပါတယ်။ဇွန်လ10ရက်နေ့မှာတော့ဒေါ ን ဆန်းစုကြည်ဟာကနေဒါမြန်မာပါလီမန်ချစ်ကြည်အဖွဲ့ဥက္ကဋ္ဌ Conservative Party ကလွတ်တော်အမတ်တဦးဖြစ်တဲ့ Bruce Stanton ဦးဆောင်တဲ့ကနေဒါပါလီမန်ချစ်ကြည်အဖွဲ့နဲ့တွေ့ဆုံမှာဖြစ်ကြောင်း Bruce Stanton ရဲ့အထူးလက်ထောက် David Dalrymple က VOA ကိုပြောပါတယ်
။ No particular issue and it will be in order to facilitate a productive visit
don san su ji ne lut taw ma bruce stanton no twet so ne kha ma belo kaisa ko swin ne ja me so de jo tin tat mat tha jet daw ma shi ba u myama ko sa le apwe ye khyi sin aw myin ye twe canada myama parliament chit ji apwe ga chou sa saung ye pe daw ma ba naw pi lo myama ko sa le apwe bet ga taung so la da rwe ko ချစ်ကြည်အဖွဲ့ဘက်ကလှုပ်ဆောင်ပေးနိုင်စွမ်းရှိသမျှကူညီဆောင်ရွက်ပေးသွားဖို့ပဲဖြစ်ပါတယ်
။ဒေါ ን ဆန်းစုကြည်ဟာကနေဒါဘီယင်ကန်ချုပ်ဒေးဗစ်ဂျွန်စတန်နဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ဇွန်လ9ရက်နေ့မှာတော့ကနေဒါမှာရှိတဲ့မြန်မာအသံဝိုင်းနဲ့ဒေါ ን ဆန်းစုကြည်တွေ့ဆုံမှာဖြစ်ကြောင်းကနေဒါနိုင်ငံကမြန်မာအရေးလှုပ်ရှားသူကိုအောင်မိုးကပြောပါတယ
်။အဲမနေ့ပြန်ကြာရင်သူတို့တူရန်တူရန်နေပြီးတော့အိုတိုဝါကိုသွားမယ်ဆိုရင်မနေ့ပြန်အဲ့ဒီမှာခွန်ရေးရှိရသူပူတိုဝါမှာနေလိမ့်မယ်ခင်ဗျာ။ဒီကြားရင်တူရန်တူပြန်လာမယ်ကိုယ့်ရင်ကြားရင်တော့ဒီမှာမြန်မာမိသားစုနဲ့တွေ့မယ်နောက်ဒီကနေဒါအွန်တာရီယိုဒီဟိုဝကြီးချုပ်ပေါ့အွန်တာရီယိုဝကြီးချုပ်ပြည်နယ်ဝကြီးချုပ်နဲ့သူတို့တွေ့မယ်ခင်ဗျ
တောင်ဆန်းစုကြည်ဟာဇွန်လ10ရက်နေ့မှာကနေဒါနိုင်ငံကနေပြန်လည်ထွက်ခွာมาဖြစ်ပါတယ်ဆွီဒင်ဝန်ကြီးချုပ်စတီဖန်လိုဗီယန်နဲ့လွတ်တော်ဥက္ကဋ္ဌအာဗန်ခရစ်စတန်အာလင်းတို့ရဲ့ဖိတ်ကြားချက်အရတောင်ဆန်းစုကြည်ဟာဆွီဒင်နိုင်ငံကိုတရားဝင်ချစ်ကြည်ခီးဆက်လက်သွားရောက်တာဖြစ်ပါတယ်
ကိုယ်စော်ဝင်းလိုင်းပြပြသွားတာပါနောက်ထပ်သတင်းဖလာတစ်ပုဒ်ကိုဆက်ပါမယ်အာရှပစိဖိတ်ဒေသမှာလွန်ကျွေးနဲ့ပတ်သက်လို့မရေမရာဖြစ်နေတဲ့အကြောင်းတွေထဲမှာအမေရိကန်ရဲ့အမြင်အမျိုးမျိုးရှိတဲ့ပြောကြားမှုတွေကလည်းအကြောင်းအချက်တစ်ခုဖြစ်တယ်လို့မြန်မာနိုင်ငံအမျိုးသားလွန်ကျွေးအကြံပေးဦးတောင်းထွန်းကပြောကြားလိုက်ပါတယ်နိုင်ငံကြီးငယ်မြေကြီးမှာလွန်ကျွေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့အတွက်လိုအပ်တယ်လို့စင်ကာပူနိုင်ငံမှာပြီးခဲ့တဲ့ရက်တွေအတွင်းကျင်းပခဲ့တဲ့ Shangri-La Dialogue 2017ဆွေးနွေးပွဲမှာဦးတောင်းထွန်းကပြောကြားခဲ့တာဖြစ်ပါတယ်လုံခြုံရေးနဲ့ပတ်သက်လို့ကာကွယ်ရေးဝန်ကြီးတွေကာကွယ်ရေးဆိုင်ရာတာဝန်ရှိသူတွေကျွမ်းကျင်သူပညာရှင်တွေပါဝင်တဲ့ Shangri-La Dialogue ဆွေးနွေးပွဲမှာအကြမ်းဖက်မှု NDA နဲ့ဘယ်လိုပူးပေါင်းတက်ပြတ်မလဲဆိုတာတွေကိုအဓိကထားပြီးတော့ဆွေးနွေးကြကြပါတယ်အပြည့်စုံကိုမတ်စုမြတ်မောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
အရှလုံခြုံရေးထိပ်သီးဆွေးနွေးပွဲ Shangri-La Dialogue 2017ကိုဇွန်လ2ရက်နေ့ကနေ4ရက်နေ့အထိစင်ကာပူနိုင်ငံမှာကျင်းပခဲ့ပါတယ်အရှပစိဖိတ်ဒေသလုံခြုံရေးအပါအဝင်နိုင်ငံတကာလုံခြုံရေးနဲ့ပတ်သက်လို့16ကြိမ်မြောက်ကျင်းပတဲ့ Shangri-La Dialogue ဆွေးနွေးပွဲမှာဒီကနေ့ကမ္ဘာမှာရင်ဆိုင်နေရတဲ့အကြမ်းဖက်မှုအန္တရာယ်တွေပတ်သက်လို့အဓိကဆွေးနွေးခဲ့ကြပါတယ်။နိုင်ငံပေါင်း90ကျော်ကကာကွယ်ရေးဝန်ကြီးတွေ၊ကာကွယ်ရေးဆိုင်ရာတာဝန်ရှိသူတွေ၊ကျွမ်းကျင်ပညာရှင်တွေပါဝင်ဆွေးနွေးတဲ့ဆွေးနွေးပွဲမှာလုံခြုံရေးဆိုင်ရာအန္တရာယ်နဲ့ရင်ဆိုင်ဖြေရှင်းနိုင်မဲ့နည်းလမ်းတွေကိုခေါင်းစဉ်မျိုးစုံခွဲပြီးဆွေးနွေးခဲ့ကြတာပါ။လုံခြုံရေးပူးပေါင်းဆောင်ရွက်မှုပုံစံသင်များNew Patterns of Security Cooperation ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲမှာမြန်မာနိုင်ငံရဲ့အမျိုးသားလုံခြုံရေးအကြံပေးဦးတောင်းထွန်းပါဝင်ဆွေးနွေးပါရယ်။ကမ္ဘာကြီးရဲ့လုံခြုံရေးအခြေအနေဟာဒုတိယကမ္ဘာစစ်ပွဲပြီးဆုံးချိန်တည်းကဆိုရင်ဘယ်တော့မှမနဲ့မတူအောင်လို့မရေရာမသေးချာမှုတွေနဲ့ရင်ဆိုင်နေရတယ်လို့ဦးတောင်းထွန်းကဆွေးနွေးသွားခဲ့ပါရယ်။ Asia Pacific ဒေသလုံခြုံရေးအတွက်အရင်ကဦးဆောင်ပါဝင်ခဲ့တဲ့ American ရဲ့ဦးဆောင်လိုစိတ်အပေါ်မေးခွန်းထုတ်စရာတွေဖြစ်လာခဲ့ပြီးမရေရာမှုတွေကိုပိုဖြစ်စေတယ်လို့အခုလိုပြောကြားခဲ့ပါတယ
် US today is sending mixed signals and this has an effect on the security architecture here
အမြင်မျိုးမျိုးဖြစ်စေတဲ့အမေရိကန်ရဲ့ပြောကြားမှုတွေကအာရှပစိဖိတ်ဒေသလုံခြုံရေးဆောင်ရွက်မှုတွေအပေါ်မှာတက်ရောက်မှုတွေရှိခဲ့ပါတယ်သမ္မတ Trump ပြောကြားခဲ့တာကိုကိုးကားပြီးတော့ပြန်ပြောရမယ်ဆိုရင် လုံခြုံရေးအကူအညီလိုနေတဲ့နိုင်ငံတွေကလုံခြုံရေးဆိုင်ရာကုန်ကျစရိတ်တွေပေးဖို့လိုပါမယ်။မပေးဘူးဆိုရင်အဲ့ဒီနိုင်ငံတွေအနေနဲ့သူတို့ဘာသာကာကွယ်ရေးဆောင်ရွက်ရလိမ့်မယ်လို့ပြောခဲ့ပါတယ်။အဲ့ဒီလိုပြောခဲ့တဲ့အတွက်ဒေသရင်းနိုင်ငံတွေကိုဘလို့အိပ်ပဲတက်ရောက်သွားစေခဲ့ပါသလဲ။တစ်ဖက်မှာကြပြန်တော့အမေရိကန်ကာကွယ်ရေးဝန်ကြီးကခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုတွေရှိတဲ့နိုင်ငံတွေအောင်မြင်တိုးတက်တယ်။ပူးပေါင်းဆောင်ရွက်မှုမရှိရင်ဆော့ရုပ်တယ်ဆိုတာတမိုင်းမှာရှင်းရှင်းမြင်တွေ့ကြရပြီလို့ပြောခဲ့ပါတယ်။မဟာမိတ်နိုင်ငံတွေအကြားခိုင်မာတဲ့ဆက်ဆံရေးရရှိဖို့ဆိုရင်သဘောတူညီချက်တွေအတိုင်းလိုက်နာဆောင်ရွက်ဖို့လိုအပ်တယ်လို့လည်းပြောပါတယ်။လောလောဆယ်မှာတော့ကျွန်တော်တို့ဒေတာလုံခြုံရေးအတွက် NRG American C ကလိုအပ်တဲ့အာမခံချက်မျိုးမရသေးပါဘူး
။လုံခြုံရေးအန္တရာယ်နဲ့ပတ်သက်တဲ့စိန်ခေါ်မှုတွေထဲမှာဤပညာနဲ့လူမှုကွန်ရက်တွေကိုအသုံးပြုသူများလာတာလည်းပါဝင်တယ်လို့လုံခြုံရေးအကြံပေးဦးတောင်ထွန်းကပြောသွားပါသေးတယ်။Facebook လူမှုကွန်ရက်အသုံးများတဲ့နိုင်ငံတွေမှာသတင်းမှားဖြန့်တဲ့ပြဿနာကိုရင်ဆိုင်နေရတယ်လို့ပြောကြပြီးနိုင်ငံတွေရဲ့တည်ငြိမ်အေးချမ်းမှုထိခိုက်အောင်ဤပညာကိုအသုံးချနေတာတွေတားဆီးဖို့လိုအပ်တယ်လို့တိုက်တွန်းသွားပါတယ
် Today those disseminating disinformation are having a field day they can create fake news leak it and spread it without much difficulty
ဒီကနေ့မှာသတင်းအမှားဖြန့်ကျင်သူတွေအတွက်အခွင့်အကောင်းရနေပါတယ်သတင်းမှားတွေဖန်တီးပြီးအခက်အခဲမရှိဖြန့်ဝေနေပါလေသတင်းမှားပြဿနာကိုမြန်မာနိုင်ငံကြုံတွေ့ခဲ့ရပြီးပါပြီပြီးခဲ့တဲ့လတုန်းကပဲနိုင်ငံပေါင်း150ကျော်စိုက်ဘာတိုက်ခိုက်မှုနဲ့ရင်ဆိုင်ခဲ့ရတာကိုကြီးချင်းအဖြစ်ကမ္ဘာကြီးမှာအနေအအသစ်ကိုကျော်လွှားနိုင်မှုစ조사နေရစေဆိုတာသိနိုင်ပါလေအွန်လိုင်းပေါ်မှာရာဇဝတ်မှုမြောက်ဆောင်ရွက်နေတာတွေကိုနိုင်ငံအနေနဲ့နှိမ်နင်းတဲ့တစ်ချိန်တည်းမှာငြင်းငြမ်းတည်ငြိမ်မှုပြက်ပြားစေမဲ့လုပ်ရမျိုးလုံးဝမလုံနိုင်အောင်တားဆီးတယ်မှာလေ
အခုလိုကဘာကြီးမှာလုံခြုံရေးအနေအထားတွေပြောင်းလဲလာနေတဲ့အတွက်အရင်ကလိုနိုင်ငံကြီးတွေကိုပဲအားကိုးနေလို့မရတော့ဘဲနိုင်ငံကြီးနိုင်ငံငယ်အားလုံးပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့မြန်မာနိုင်ငံအမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းကဆွေးနွေးသွားခဲ့ပါတယ် Shangri-La Dialogue ဆွေးနွေးပွဲအင်ရှင်နိုင်ငံဖြစ်တဲ့စင်ကာပူနိုင်ငံကတော့အရှိတောင်အရှမှာအကြံဖက်ဝါဒီတွေရဲ့အနေအထားဘယ်တော့မှမနဲ့မတူအောင်မြင့်တက်နေတယ်လို့ပြောကြားခဲ့ပါတယ်လုံခြုံရေးစိန်ခေါ်မှုတွေကိုဒေတာရင်းဘလို့ကင်တွေ့တဲ့တယ်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲမှာစင်ကာပူကာကွယ်ရေးဝန်ကြီးဒေါက်တာနန်အန်ဟန်းကအခုလိုပြောသွားခဲ့တာပါအရှိအလေပိုင်းကနေပြန်လာကြမဲ့ IS တိုက်ခိုက်ရေးသမားတွေရဲ့အန်ဒီယေဟာဒေတာရင်းအကြီးမားဆုံးလုံခြုံရေးအန်ဒီယေဖြစ်တယ်လို့သူကပြောခဲ့ပါတယ
် We know of at least 31 terrorist groups in this region that have pledged allegiance to ISIS and there's evidence of increasing transnational cooperation among regional terror networks
စစ်သွေးကြွအဖွဲ့ကိုတစ်ဆာခံထားတဲ့အကြမ်းဖက်အဖွဲ့ပေါင်း31ဖွဲ့တဲ့မနေ့ဒီဒေတာမှရှိနေတာကိုကျွန်တော်တို့သိထားပြီးဖြစ်ပါတယ်။ဒေတာရင်းအကြမ်းဖက်အဖွဲ့တွေအကြားနိုင်ငံဖြတ်ကျော်ပူးပေါင်းဆောင်ရွက်မှုတွေတိုးလာတာကိုလည်းမြင်တွေ့နေရပါတယ်။ဒေတာရင်းကအကြမ်းဖက်ဝါဒတွေဟာဒေတာထဲမှာအရင်တည်းကနိုင်ငံတစ်ခုနဲ့တစ်ခုကြားလူကုန်ကူးမှုလက်နက်ကုန်ကူးမှုလုပ်နေကြတဲ့ရာဇဝတ်ဂိုင်းတွေကိုအသုံးချနေကြပါတယ်။နှက်နဲတဲ့တောတောင်တွေရှိတဲ့နေဆက်တွေဟာအကြမ်းဖက်သမားတွေအတွက်ပုံခိုဖို့တင်နန်းပေးဖို့နေရာကောင်းတွေဖြစ်ပါတယ်။ဒီအုပ်စုတွေကျွန်တော်တို့ဒေတာတဲကိုပို့ရောက်လာမယ်ဆိုရင်အာဆီယံနိုင်ငံတွေအပေါ်တိုက်ခိုက်မှုတွေပိုလုပ်လာနိုင်ပါတယ
်ဒီအန်ဒီယာတွေကိုကာကွယ်နိုင်ဖို့နိုင်ငံတစ်ခုနဲ့တစ်ခုကြားလုံခြုံရေးဆိုင်ရာအချက်အလက်တွေမျှဝေကြဖို့အရေးကြီးတယ်လို့စင်ကာပူကာကွယ်ရေးဝန်ကြီးဒေါက်တာနန်အန်ဟန်းကဆွေးနွေးသွားခဲ့ပါတယ်ဘာသာရေးဆိုင်ရာအစွန်းရောက်မှုနဲ့သဘာဝဘေးဒဏ်လိုစိန်ခေါ်မှုတစ်တွေနဲ့ပတ်သက်တဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲမှာတော့မလေးရှားကာကွယ်ရေးဝန်ကြီးဟီရှာမူဒင်းဟူစိန်ကမြန်မာနိုင်ငံကရိုဟင်ဂျာတွေကိစ္စကိုပါထည့်ပြီးဆွေးနွေးသွားပါတယ
် There is nothing wrong at all with wanting to put our country and our citizens first. The problem is when such sentiments are accompanied by religious and ethnic chauvinism.
ကိုနိုင်ငံကိုလူမျိုးကိုရှည်ရန်တင်တာဘာမှမမှားပါဘူး။ဒါပေမဲ့ဘာသာရေးလူမျိုးရေးကြီးစိုးတဲ့အမြင်တွေပါလာတာကပြဿနာဖြစ်ပါတယ်။အပြတ်အသတ်အမုန်းပွားမှုတွေနိုင်ငံကပူးပေါင်းဆောင်ရွက်မှုပေါ်လက်မှတ်ခံတာကပြဿနာဖြစ်ပါတယ်။ဒါမျိုးအခြေအနေကိုမြန်မာနိုင်ငံကရိုဟင်ဂျာတွေကြုံနေရပါတယ်။ဘုံနားလည်မှုတွေလက်ခံမှုတွေအပြန်အလှန်အပေးယူရှိမှသာတည်ငြိမ်တဲ့လူမှုအတိုင်းဝိုင်းတည်ငြိမ်တဲ့ကမ္ဘာကြီးကိုတည်ဆောက်နိုင်မှာဖြစ်ပါတယ်
။နိုင်ငံကမဟာဗျူဟာလေ့လာရေးအဖွဲ့ IISS ကစီစဉ်တဲ့ Shangri-La Dialogue 2017ဆွေးနွေးပွဲမှာတရုတ်နိုင်ငံရဲ့စစ်အင်အားချက်ထွင်မှုမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးရံစတဲ့ကိစ္စတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာလက်တလောအတိုက်ခိုက်ခံရမှုကိုဥပမာပေးပြီးဘာသာရေးအစွန်းရောက်မှုကိုအခြေခံတဲ့တိုက်ခိုက်မှုတွေကိုနှိမ်နှင်းကြဖို့အတွက်နိုင်ငံတွေကြားမှာပို့ပြီးပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ဆွေးနွေးကြသူအများစုကထောက်ပြခဲ့ကြပါတယ်ရှင်
။မတ်စုမြတ်ပါပါခင်ဗျာ။တော်တော်ရှင်ပါခင်ဗျာ။လူနည်းစုဘာသာဝင်တွေရဲ့ဝိပုကိုးကွယ်မှုတွေအပေါ်ကန့်တတ်ထားတဲ့ ဥပဒေလုံထုံးလုံနည်းတွေကိုပယ်ဖျက်ဖို့ HRW လူခွင့်ရေးအဖွဲ့ကြီးကမြန်မာအစိုးရကိုတိုက်တွန်းတောင်းဆိုလိုက်ပါတယ်အထူးသဖြင့်မွတ်စလင်ဥပုပ်လအတွင်သူတို့ရဲ့စူဝေးဝိပုမှုကိုချင်းချောက်ဟန်တမ်းမှုတွေမလုပ်ဖို့တိုက်တွန်းထားပါတယ်အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ကိုသားညုံကပြောပြပေးပါလိမ့်မယ်ခင်ဗျာ
မေလ31ရက်နေ့တုန်းကရန်ကုန်တက္ကီတမြို့နယ်အတွင်းမှာအစ္စလမ်ဘာသာဝင်ချုပ်လမ်းမော်ထွက်ပြီးတော့ဝိပုစုတောင်းခဲ့တဲ့ပေါ်သက်ဆိုင်ရာဒေသအာဏာပိုင်တွေကချင်းချောက်တားမြစ်တာတွေလုပ်ခဲ့တယ်လို့ HRW ထုတ်ပြန်ကြမှာဖော်ပြပါတယ်ဘလီယောဘာသာရေးကြောင်းတွေကန့်သက်ပိတ်ပင်ခံရတဲ့အခြေအနေဟာပြည်ထနာရဲ့အရင်းမြစ်ဖြစ်ပြီးတော့အထူးသဖြင့်တော့အခုလိုမျိုးဒီမွတ်စလင်တွေရဲ့ဥပုပ်လအတွင်းမှာသူတို့ရဲ့လွတ်လပ်စွာဝတ်ပြုဆူတောင်းမှုတွေကိုအကာအကွယ်ပေးဖို့အစိုးရကို HRW ကတောင်းဆိုပါတယ်ဘာသာရေးနဲ့ပတ်သက်ပြီးတော့တစ်ဖက်သက်ဆန်တဲ့အမိန့်ဥပဒေတွေကိုဖျက်သိမ်းဖို့လိုတယ်လို့ HRW ပြောခွင့်ရပုဂ္ဂိုလ် Phil Robinson က view ကိုပြောပါတယ်
Human Rights Watch also calls for immediate action to revoke the government's discriminatory
laws. လူမျိုးဘာသာဝင်ရဲ့ဘာသာရေးအရာကိုးကွယ်ဝတ်ပြုမှုတွေအပေါ်ထားရှိတဲ့တစ်ဖက်သက်ဥပဒေလုံထုံးလုံနည်းတွေရုပ်သိမ်းရေးအလျင်မြန်ဆောင်ရွက်သွားဖို့ HRW အဖွဲ့အနေနဲ့တိုက်တွန်းပါတယ်။မွတ်စလင်ပလီတွေခရစ်ယာန်ဖျားเจ้าတွေလိုဘာသာရေးစာအုပ်တွေပေါ်ဆောက်လုပ်ခွင့်ပြုပြင်ခွင့်ကိုကန့်သတ်တဲ့ဥပဒေတွေချက်ချင်းပယ်ဖျက်သင့်ပါပြီ
။ပြီးခဲ့တဲ့လကုန်ပိုင်းကတကီတာမြို့နယ်အတွင်းအစ္စလမ်ဘာသာဝင်ချုပ်လမ်းမော်ထွက်ပြီးတော့ဝတ်ပြုတာဟာသူတို့ရဲ့ဝတ်ပြုနေကြဘာသာရေးကြောင်းတွေပိတ်ခံရတာကြောင့်အခုလိုလမ်းမပေါ်ထွက်ဆန္ဒပြတာဆိုပြီးတော့ယူဆမှုအချို့ရှိပါတယ်။ဘာသာပေါင်းစုံချစ်ကြည်လုပ်ငန်းတွေလုပ်ကိုင်နေသူဖြစ်တဲ့ကိုရှိုင်းကတော့ဒါမဟုတ်ဘူးလို့ညင်းပါတယ
်။ခါတိုင်းမိဒီယာကတော့သူတို့ကဒီဘာသာရေးစာတင်ကြောင်းတွေရှိတဲ့အခါကျတော့အဲ့စာတင်ကြောင်းတွေမှာသူတို့ကဝတ်ပြုတယ်။နောက်ဝတ်ပြုရတာကလည်းအဲ့ဒါကညဘက်ကြီးဖြစ်တာ။ည၈နာရီနောက်ပိုင်းမှာ၈နာရီကနေ10နာရီလောက်အချိန်မှာဆိုတော့အချမ်းညာတွေသွားပွားကြတော့လည်းအဆင်မပြေဘူး။နောက်တကီတမှာလာကြတော့နေတဲ့လူတွေကများများသူတို့ကလက်လုံလက်စားသမားတွေများတော့နေဘက်ဆိုရင်သူတို့ကမြို့ထဲမှာအလုပ်လာလုပ်ကြတယ်ပြီးတော့အင်ဂျင်ပြီးတော့မှသူတို့အိမ်ရဲ့အဝန်အနီးနားဝန်းကျင်မှာရှိတဲ့ဘာသာရေးစာတင်ကြောင်းတွေမှာဝေ့ကြည့်တယ်။အဲဒီနေ့ကိုကြတော့ဘာသာရေးစာတင်ကြောင်းတွေမရှိတော့ဘူးဆိုတဲ့အခါကျတော့သူတို့မှဝေ့ကြည့်တဲ့နေရာမရှိဘူး။မရှိတော့ပထမဦးဆုံးဥပုပ်ပထမဦးဆုံးနေ့မှာတော့အဲဒေါ်ပုံငွေအေးရက်ကွက်မှာရှိတဲ့ပလီမှာသူတို့သွားဝေ့ကြည့်ကြတယ်အမေဟိုမှာလေအဲ့ဒီပလီကလူကြီးရေလုံးဝမဆန့်တဲ့အခါကျတော့အဲ့မှာလူရောက်နေရကျော်လောက်ကသူတို့ဝေးမပြုဘဲနဲ့အိမ်ပြန်သွားလိုက်ကြရတယ်ပေါ့နော်အဲ့လိုမျိုးဟိုဘက်မှာကလည်းဝေးပြုဖို့ကလည်းနေရာကလည်းမရှိနောက်ပြီးတော့ဒီဝေးပြုမှုကအဲ့လိုကိုယ့်အိမ်မှာကိုယ်ဝေးပြုလို့မရဘူးသူကစူပေါင်းဝေးပြုရတာတည်တဲ့အတွက်ကြောင့်မလို့နောက်ဆုံးမှသူတို့ကဘယ်လိုမှဟိုဒီဝေးပြုဖို့အချိန်မပြေတော့တဲ့အခါကျတော့လမ်းပေါ်မှာသူတို့ကနေပြောမှစူပေါင်းဝေးပြုဖို့ဖြစ်နေတဲ့အခြေအနေကိုသူတို့ရောက်သွားကြတာပေါ့
ဒီချင်းနေနဲ့ပတ်သက်ပြီးတော့တာနာယုံကြီးဌာနကိုရောတကိဒမြို့နယ်အုပ်ချုပ်ရေးမှူးရုံးကိုပါဆက်သွယ်ပေးမယ်ဖြေဆိုခြင်းမရှိပါဘူး။ဒါလိုမျိုးလမ်းမော်ထွက်ဝတ်ပြုတာမျိုးမလုပ်ဖို့ရက်ွက်အတွင်းမှာကြေညာခဲ့တယ်လို့ဒေသခံတူကတော့ပြောပါရယ်။ HRW ပြောခွင့်ရ Phil Robertson ကတော့ဒေသအာဏာပိုင်တွေရဲ့လုပ်ရက်ကိုပြည်ထောင်စုဌာနကဖြစ်စေအထွေထွေအုပ်ချုပ်ရေးဦးစီးဌာနကဖြစ်စေတားမြစ်ပေးဖို့တောင်းဆိုပါရယ
်။ Mosques and madrasas that have been forcibly shuttered.
ဒီကန်ထားတဲ့ဗလီတွေနဲ့ဘာသာရေးကျောင်းတွေကိုပြန်လည်ဖွင့်ပေးတင်ပါရယ်။လွတ်လပ်စွာကိုယ်ကွယ်ယုံကြည်ခွင့်အရာဘာသာရေးဝတ်ပြုဆူတောင်းမှုတွေပေါ်မှာအရေးယူမယ်လို့ချင်းကြောက်ဟန်တာတာမျိုးတွေမလုပ်တင်ပါဘူး။လွတ်လပ်စွာကိုယ်ကွယ်ယုံကြည်ခွင့်ဟာတစ်ကမ္ဘာလုံးကလေးစားလိုက်နာမယ်လူခွင့်ရတရားဖြစ်ပါရယ်။ဒါကြောင့်တော့ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့အနေနဲ့သိုးရင်စရာကောင်းတဲ့ဒီအခြေအနေကိုဘယ်လိုကင်တွယ်မလဲဆိုတာကိုကမ္ဘာကစောင့်ကြည့်နေတယ်လို့ပြောပါရစေ
။အလားတူအခြေအနေမျိုးကိုမိထီလာမြို့မှာလည်းကြုံနေရတယ်လို့ဘာသာပေါင်းစုံချစ်ကြည်လှူရှားသူကိုရှိုင်းကပြောပါရယ်။
ဟုတ်ကဲ့မိထီလာမှာကကြာတော့လေသူကအဲ့ဒီခါတိုင်းလိုပဲသူကဟိုမှာဒီခြံဝင်းထဲမှာပေါ့နော်အဲ့အင်ဂျင်အိမ်မှာသူတို့အဲ့လိုမျိုးစုပေါင်းပြီးတော့မှဝေ့ပြကြတယ်။အဲ့ဒီဝေ့ပြတဲ့ဟာကိုသူရဘက်ကနေပြီးတော့မှဒီတားမြစ်တယ်အဲ့ဒါကိုသူတို့မန္တလေးတိုင်းကနေပြီးတော့ဆင်းပြီးတော့အဲ့ဒါကိုအကုန်လုံးကိုဒီညမှာဒီညဒီညဆိုတခါတည်းအိမ်ညအတိအကျပေါ်ပြပြီးအိမ်ညအိမ်မှာဝေမပြရဆိုရဲစာထုတ်ပြီးတော့လက်မှတ်ထိုးခိုင်းနေတာ
သာဂီတာမြို့နယ်အတွင်းကမွတ်စလင်ဘာသာရေးကျောင်းနှစ်ကျောင်းမှာဝိပုစုတောင်းတာတွေလုပ်တယ်ဆိုပြီးတော့ဗုဒ္ဓဘာသာမျိုးသားကြီးအဖွဲ့အစုကတိုင်တန်းတာကြောင့်မြို့နယ်အာဏာပိုင်တွေကအဲ့ဒီကျောင်းနှစ်ကျောင်းကိုဧပြီလကုန်ပိုင်းကချိတ်ပိတ်ခဲ့တာပါမူလအဖြစ်တော့အဲ့ဒီကျောင်းတွေမှာစူဝေးဝိပုတာတွေလုပ်ခွင့်မရှိဘူးလို့ကန့်ကွက်သူတွေကပြောပါတယ် HRW ကတော့လွတ်လပ်စွာဝတ်ပြုကိုယ်ကွယ်ခွင့်ဟာအခြေခံအခွင့်အရေးတရားဖြစ်တာမို့လို့ဒီချက်ကိုအကာအကွယ်ပေးဖို့ဆိုပြီးတော့မြန်မာဆွေးအကိုတိုက်တွန်းထားတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီအခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ30 40 49ရို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကပါထိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးမှဖြစ်သလိုမနေ့ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းထုတ်လွှင့်ပေးမှာပါအပတ်စဉ်အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော့
ဆိုကျွန်တော်တို့မြန်မာနိုင်ငံပြည်သူတွေအပြည့်အဝဖွံ့ဖြိုးလာအောင်စီးနှက်ကမ်းနဲ့ကျွန်တော်တို့ကတောင်းဆိုတတ်အောင်ကျွန်တော်တို့
ဒါကတော့စီးပွားရေးကဏ္ဍမှာအပြည့်အစုံနားဆင်ကြမှာဖြစ်ပါတယ်ဒါအပြင်တုဒ္ဒဆုံတဲ့အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ်အရင်ဆုံးကောက်နှုတ်တင်ပြပေးချင်တာကတော့ Bangkok Post သတင်းစာရဲ့အတွေ့အမြင်ကဏ္ဍမှာငကြင်းမောင်ကစ်ကန်ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်ဆောင်းပါးကတော့မြန်မာညဉ့်ဉျေးဖြစ်စဉ်မှာကြုံတွေ့ရမယ့်အခက်အခဲများလို့ခေါင်းစဉ်တတ်ထားပါတယ်ညဉ့်ဉျေးဆွေးနွေးမှုကနေအောင်မြင်မှုတွေစတင်ရရှိနေပြီဖြစ်တဲ့ကြောင်းဒေါ်အောင်ဆန်းစုကြည်ရဲ့ညီလာခံအပိတ်မိန်ကုန်းမှာပြောကြားသွားခဲ့တဲ့အကြောင်းဆောင်းပါးကိုအစချီပြီးတော့ရေးသားထားပါတယ်ငါရဲ့ကြာကျင်းပခဲ့တဲ့အဲ့ဒီညီလာခံကိုအစိုးရစစ်တပ်နိုင်ငံရေးပါတီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေတိုင်းသားအဖွဲ့တွေနဲ့လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေ1400လောက်တည်ရောက်ခဲ့ကြပြီးနိုင်ငံရေးစီးပွားရေးလူမှုရေးမြေယာကိစ္စသဘာဝပတ်ဝန်းကျင်ရေးရာကိစ္စစုစုပေါင်းအကြောင်းအရာခေါင်းစဉ်40ခုကိုဆွေးနွေးခဲ့ကြပြီး39ခုကိုအများဆန္ဒနဲ့အညီသဘောတူညီခဲ့ကြတယ်လို့ရေးသားထားပါတယ်အန်တီမာရီမန်းချက်ဖြစ်တဲ့အစီအတီရက်နဲ့ဖက်ဒရယ်စနစ်အတွက်အခြေခံအုတ်မြစ်ချဖို့မျှော်မှန်းလှုပ်ဆောင်တာဖြစ်တယ်လို့ဆိုပါတယ်ဒေါအောင်ဆန်းစုကြည်ကတော့သူမရဲ့အခမ်းအနားပိတ်ပွဲအမှားစကားပြောကြရမှာဒီကနေ့ရေးထိုးတဲ့သဘောတူညီချက်တွေဟာညဉ့်ညံ့ရေးအမျိုးသားပြန်လည်ရင်ကြားစေရေးဒီမိုကရက်တစ်ဖက်ဒရယ်ပြည်ထောင်စုကြီးပေါ်ထွန်းရေးအတွက်အလွန်ကိုထူးခြားတဲ့ဖြစ်စဉ်ဖြစ်တဲ့အကြောင်းပြောကြားခဲ့ပါတယ်သဘောတူညီချက်မှာဖက်ဒရယ်လူစင်ရဲ့အဓိကရေးပါတဲ့အချက်တွေဖြစ်တဲ့ဒဏ်လူညီမျှမှုကိုယ်ကံကြမ္မာကိုကိုဖန်ဒီပိုင်ဝင်အဆရှိတာတွေမပါသလိုနောက်မှအဲ့ဒီကိစ္စကိုဆွေးနွေးကြမှာဖြစ်ပါတယ်။နောက်ပြီးအလွန်ရေးပါတဲ့အတင်းဆောင်မခံတဲ့မေကွန်းထုတ်စီရအချက်နှစ်ချက်ဖြစ်တဲ့ Federal စစ်တပ်ဒီဖွဲ့စည်းရေးနဲ့ခွဲထွက်ပိုင်ခွင့်ကိစ္စတို့ဖြစ်ပါတယ်။မြန်မာစစ်တပ်အနေနဲ့ကတော့လက်နက်ကင်တပ်ဖွဲ့တွေထားရှိခွင့်ပြုဖို့နဲ့လက်နက်တွေဆက်လက်ပြီးတော့ကင်ဆောင်ခွင့်ပြုမယ်ဆိုရင်ပြည်ထောင်စုစစ်တပ်နဲ့ဒေသခံစစ်တပ်တွေကြားမှာနေမြေပိုင်ဆိုင်မှုပြဿနာတွေလက်နက်ကင်ပြည်ပခါတွေဟိုရင်ကဖြစ်ခဲ့တယ်လို့ပြန်ပြီးတော့ဖြစ်လာလိမ့်မယ်လို့ယုံကြည်နေပါတယ်။နောက်ထပ်စိန်ခေါ်မှုတစ်ခုကတော့ခွဲထွက်ရေးကိစ္စဖြစ်ပြီးအဲ့ဒီကိစ္စကလည်းအလွန်ရှုပ်ထွေးနေနေပြီးတော့လွတ်လပ်ရေးရရှိခဲ့တဲ့1948ခုနှစ်တည်းကအစပြုခဲ့တာပါ။ NC ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေအတွင်းမှာညီညာရေးသဘောတူညီချက်မှာခွဲထွက်ရေးမှုထည့်သွင်းရေးမထည့်သွင်းရေးလက်ခံသူနဲ့လက်မခံတဲ့သူကွဲပြားနေပါသေးတယ်။ NCA သဘောတူညီချက်ထဲမှာဆိုရင်ပြည်ထောင်စုစနစ်ကိုဆက်လက်ပြီးတော့ကျင့်သုံးသွားဖို့သဘောတူညီကြောင်းထည့်သွင်းထားတာကိုထောက်ပြရေးသားထားပါတယ်ခင်ဗျာ။နောက်ဆက်လက်တင်ပြချင်တာကတော့မြန်မာနိုင်ငံအနေနဲ့ညဉ့်ညံ့ရေးဆွေးနွေးပွဲရိုဟင်ဂျာအရေးကိစ္စနဲ့တရုတ်နိုင်ငံဆက်ဆံရေးကိစ္စတွေမှာတိုးတက်မှုတွေရှိနေတဲ့အကြောင်း Nikkei Asian Review စာတောင်မှာ Gwen Robinson ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။လက်ရှိအစိုးရအနေနဲ့အာဏာရရှိလာတဲ့14လအတွင်းကြိုးပမ်းလှုပ်ဆောင်တဲ့နေရာဒီအားလုံးမှာအောင်မြင်မှုအရှိဆုံးလှုပ်ဆောင်ချက်ကတော့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ညီညာရေးဆွေးနွေးမှုဖြစ်တယ်လို့နိုင်ငံတော်အမျိုးသားလူညုံရေးအကြံပေးဦးတောင်ထွန်းကပြောဆိုတဲ့အကြောင်းရေးသားထားပါတယ်။ရခိုင်ပြည်နယ်တွင်းဖြစ်ပေါ်နေတဲ့ပြည်ပခါတွေမှာစနစ်တကျညှဉ်းပန်းနှိပ်စက်မှုတွေပြုလုပ်နေတယ်ဆိုတာမှန်ကန်မှုမရှိတဲ့အကြောင်းသူကညင်းဆိုပါတယ်။မြန်မာနိုင်ငံဟာတရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံတို့ကြားမှာဟာဗျူဟာမြောက်တည်ရှိနေကြောင်းမကြသေးခင်လတွေအတွင်းမှာနိုင်ငံတော်သမ္မတကြီးဦးထင်ကျော်နဲ့ဒေါအောင်ဆန်းစုကြည်တို့ဟာတရုတ်ပြည်ခီးစဉ်ကိုတွားရောက်ခဲ့ပြီးတရုတ်ခေါင်းဆောင်တွေကလည်းမြန်မာနိုင်ငံကိုအပြန့်အလှန်လှည့်ပတ်ခဲ့ကြကြောင်းတခါတရံနှစ်နိုင်ငံကြားမှာပြဿနာတွေရှိပေမဲ့ပူးပေါင်းဆောင်ရွက်ဖြေရှင်းလို့ရတဲ့အကြောင်းမြန်မာနိုင်ငံဟာကဏ္ဍအများအပြားမှာအမြဲတမ်းလူလူတရုတ်နဲ့ပူးပေါင်းဆောင်ရွက်လှုပ်ဆောင်လျက်ရှိတဲ့အကြောင်းပြောဆိုတယ်လို့ရေးသားထားပါတယ်ခင်ဗျာ ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပြီးမှတော့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနေကြပါပြီ။မနေ့ကတိုင်းနားဆင်နေကြအမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်သက်လှလှတန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
။
Digim ne timpyame idim atung aro.
Chip on your shoulder.
Pibare, salung banga. CHIP, chip ga, diniyama, tisa, titunge. ON on nga poma. YOUR, yoa, tin e. SHOULDER, shoulder ga. Pakong suro. Squatunye, tie, tibe garo. Pakong boma, tintare, tisa, libo. Don't see the Laragaro, Sequoia Zugalu Suare. Tosinga, Yan Sajine, Yan Pichine, say she de Luha, Tisago, Homo Martinbi, Tati Shim, Homo Martin Tare, Tisago, Bochaye, Chaji Sure, Challenge Saint Corret, Bomune, Lodagani, D. Don't see the Larelu Suare. Idiom Donyaro, Satema, Machimena, Pinide, Surago, Hamuya, Chiji, Apin.
What's bothering that guy? Watch out! He's got a chip on his shoulder. What's bothering that guy? Watch out, he's got a chip on his shoulder.
Yan Pilu de Lu, Loga Jigu, John Kukujang, Machimena, Pinny de Luzamugo, Idiom Athonia, Pelu Yinyon Piomele.
He's got a chip on the shoulder.
Lupiolu Yavari. Eragaro, digrimne, timbiagere, idiom, dome pipari.
Dolala da season to set the American idiom, don't English, I think as I go, tense pigera pipare, guro, siwa iganago, told him bibarome. Dionanga usong tisau me, one belt, one road, corre, kitty, polama, di simagema, bawa motor, yamananga, move up in the board, ni tabi pipare, era being. စီးပွားရေးနဲ့နှီးပညာပူးပေါင်းဆောင်ရွက်ရေးနေဆက်စီးပွားရေးပူးပေါင်းဆောင်ရွက်မှုစုံတစ်ခုတည်ထောင်ရေးစီးပွားရေးပူလမ်မှာရဝင်းတစ်ခုနဲ့၂၁ရာစုရေးချောင်းဆိုင်ရာပူလမ်မှာရဝင်းတစ်ခုစတင်ရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးကျန်းမာရေးကဏ္ဍပူးပေါင်းဆောင်ရွက်ရေးငလျင်အလွန်ပကံမှာရှိတဲ့တမိုင်းအဆောက်အုံတွေကိုပြည့်ဝထင်းထင်းကာကွယ်စောင့်ချောက်ရေးစတဲ့နားလည်မှုစာချုပ်လောက်၅ခုကိ မှကိုရင်တက်ရောက်ခဲ့တဲ့မင်္ဂလာမြန်မာအုပ်ချုပ်မှုဒါရိုက်တာဒေါက်တာဖုံဝင်းကိုဆက်သွယ်မေးမြန်းပြီးတော့အပိုင်းနှစ်အဖြစ်အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြထားတာကိုနားဆင်ပါခင်ဗျာ
新聞根尼波拉尼阿平哦မြန်မာနိုင်ငံစီးပွားရေးအများဆုံးဖွံ့ဖြိုးတိုးတက်အောင်ဒီပိုလာမစီမံကိန်းကြီးကအထောက်အကူပြုစေမယ်လို့ယူဆမိသလား
အဲကျွန်တော်ကတော့ယူဆမိတယ်အဲလောလောဆယ်မှာဒီပိုလာမစီမံကိန်းကြီးကကျွန်တော်တို့မပါလို့မဖြစ်ဘူးပါဖို့ပါရမယ်အဲအကြောင်းရင်းအမျိုးဆုံးကြောင့်ပေါ့လေဥပမာအကြောင်းရင်းတစ်ခုကတော့ဒီအနောက်နိုင်ငံတို့ဒီအမေရိကန်တို့ကဥဆောင်တဲ့ဖွံ့ဖြိုးရေးစီမံကိန်းတွေကကျွန်တော်တို့ဒီ infrastructure ပေါ့လေခေါ်တဲ့ဒီအခြေခံအဆောက်အဦပေါ့အဲ့ဒါတွေကိုတိဆောက်တဲ့အထဲမှာသူတို့တော်တော်လေးကိုထောက်ပံ့တာနှဲသွားပြီးတော့သူတို့က software ပေါ့လေဒီလူသားအရင်းမြစ်ဖွံ့ဖြိုးရေးဆိုတဲ့ပုံစံမျိုးစနစ်ဒီ system ပေါ့လေစနစ်တစ်ခုဖွံ့ဖြိုးရေးဆိုတဲ့ပုံစံမျိုးကိုပဲပေးတာများပြီးတော့ဒီအခြေခံအဆောက်အဦတိဆောက်ရေးကိုမပေးသလောက်သူတို့ကအဲဒီအနောက်နိုင်ငံတွေကလုပ်နေတာတွေ့တယ်ဆိုကျွန်တော်တို့နိုင်ငံရဲ့လိုအပ်ချက်ကလည်းခုနပြောသလိုစီးပွားရေးဖွံ့ဖြိုးတိုးတက်မှုဆိုရင်အခြေခံဆောက်အုပ်ဖွံ့ဖြိုးတိုးတက်မှုကမရှိမဖြစ်လိုအပ်တယ်။ဒါကြောင့်မလို့ကျွန်တော်တို့ကအခုရနိုင်တဲ့အကူအညီကတော့ဒီကမ္ဘာပံတို့ GDP တို့ကနေပြီးတဲ့အဲချင်းငွေနည်းနည်းပါးပါးလောက်ကပဲကျွန်တော်တို့ကအဲ့လောက်နဲ့ပဲလုပ်နေရတာဆိုတော့အင်းနဲ့အားနဲ့လုပ်ဖို့ကတော့ဒီလိုစီမံကိန်းမျိုးမှာပါဝင်ဆောင်ရွက်မှာပဲအင်းနဲ့အားနဲ့ရမယ်။ဒါကြောင့်မလို့ကျွန်တော်တို့ပါမယ်အခြေအနေရောက်သွားတာပေါ့လေ။ဆိုတော့အဲ့လိုရောက်တဲ့အခါမှာဒေသခံတွေကောကျွန်တော်နိုင်ငံရောအကျိုးရှိဖို့ကတော့ကျွန်တော်ထင်တယ်အဆင့်3ဆင့်လောက်ပါကျွန်တော်တို့ပူးပေါင်းဆောင်ရွက်လာမယ်လို့ထင်တယ်။
ပထမအရေးကြီးဆုံးအချက်ကတော့ခုနကကျွန်တော်ပြောတဲ့ပြည်သူချင်းချင်းပူးပေါင်းပါဝင်ဆောင်ရွက်မှုပေါ့လေ။ဆိုကျွန်တော်တို့မြန်မာနိုင်ငံပြည်သူတွေအသိဉာဏ်ဖွံ့ဖြိုးလာအောင်စီးနှက်ကမ်းနဲ့ကျွန်တော်တို့ကတောင်းဆိုတတ်အောင်ကျွန်တော်တို့ဒီပတ်ဝန်းကျင်ကိုထိန်းသိမ်းတတ်အောင်ညီညွတ်မှုကိုထိန်းသိမ်းတတ်အောင်ဒါတွေကိုကျွန်တော်တို့ဟိုအသိပညာပေးတာတွေလုပ်ရမယ်။သူတို့ရဲ့လူလားချက်တွေကိုကျွန်တော်တို့သက်ဆိုင်ရာအစိုးရတွေကနေပြီးတော့လိုက်နာလာအောင်ကျွန်တော်တို့လုပ်ရမယ်။ဒါကအလုပ်တစ်ခုပေါ့လေအဆင့်တစ်ခုပေါ့။နောက်တစ်ခုကကျွန်တော်တို့အစိုးရအချင်းချင်းထိတွေ့ဆက်ဆံပြီးတော့စီမံကိန်းတွေလုပ်တဲ့နေရာမှာကျွန်တော်ကနေဝင်ပြီးတော့အဲကြားကနေပြီးတော့ဒီလိုအချက်တွေကိုကျွန်တော်တို့ပြောပြနိုင်ရမယ်။လိုအပ်လာလို့ရှိရင်ကျွန်တော်ကထိန်းချုပ်ပြီးတဲ့သဘောမျိုးကျွန်တော်ကဒီကောင်းတဲ့လာရဘက်ကိုညွှေ့သွားအောင်လို့ကျွန်တော်ဝိုင်းတွန်းပေးတဲ့သဘောမျိုးလုပ်ရမယ်။တတိယနည်းကတော့ဒီမှာဒီအစိုးရအချင်းချင်းပူးပေါင်းပါဝင်ဆောင်ရွက်တာမဟုတ်ဘဲနဲ့ဒီကမ္ဘာကူးစက်သမဂ္ဂလို့အဖွဲ့အစည်းမျိုးတွေဒီကမ္ဘာပေါ်မှာနိုင်ငံတကာမှာဒါထင်ရှားကျော်ဇောပြီးတော့ဟိုယုံကြည်ရတော့တဲ့အဖွဲ့အစည်းတွေကိုလည်းကျွန်တော်တို့ကပါဝင်ပူးပေါင်းဆောင်ရွက်ဖို့အတွက်ကျွန်တော်တိုက်တွန်းရမယ်အဲ့လိုအဖွဲ့တွေဒါပါဝင်ပြီးတော့ပူးပေါင်းဆောင်ရွက်မယ်ဆိုလို့ရှိရင်ကျွန်တော်တို့အဆင်ပြေမယ်ဒါပါဝင်ခြင်းထိန်းသိမ်းရေးအဖွဲ့တွေနဲ့ကျွန်တော်တို့ကပါဝင်ပူးပေါင်းဆောင်ရွက်ပြီးတော့ခင်းကြောင်းပြီးတော့လုပ်မယ်ဆိုလို့ရှိရင်တော့စီမံကိန်းတွေရဲ့အခြေအတွေးကောင်းမွန်ပြီးတော့အောင်မြင်မှုတွေရမယ်လို့ထင်တယ
်တစ်ဖက်က flip side ကိုပြန်ကြည့်ကြည့်တာပေါ့နော်ဥပမာဒါမပါဘူးဆိုရင်ရောမြန်မာနိုင်ငံအတွက်ဘာဖြစ်သွားမလဲမပါလို့ရောမဖြစ်ဘူးလားပေါ့နော်မေအော်ဒါမေးစရာရှိလာတဲ့ဟိုတချို့မေးလာတဲ့ကိစ္စပေါ့ဆိုတော့ဘာဖြစ်လို့လဲဆိုတော့ဟိုမြန်မာနိုင်ငံမှာစောစောပြောသလိုအသိပညာပိုင်းဆိုင်ရာနည်းအားနည်းတဲ့အရာတွေရှိနေတဲ့အခါကျတော့တစ်ဖက်ကဟိုသူတို့ကတော့ဒီသူတို့စီမံကိန်းကြီးအကောင့်ထဲပေါ်ရေးအတွက်ကတော့လုံမှမှန်မြင်မဲ့လေသူတို့အကျိုးများရှိအောင်လေသူတို့ကစဉ်းစားမှာပဲလေအဲ့တော့ဟိုမတိလို့အနေခံလဲရတာအညာခံလဲရတာမျိုးဟောမခံမဖြစ်နိုင်ဘူးလားမပိုင်ရောဘာဖြစ်မလဲဆိုတော့အဲ့လိုမျိုးမြင်တဲ့လူတွေအတွက်ကတော့ဘယ်လိုများပြောစရာရှိမလဲ
ဒီမပိုင်ရင်တော့ကျွန်တော်တို့ကောင်းတာကတော့လက်ရှိပုံစံတိုင်းလေးကျွန်တော်တို့ကနေမြဲလေးနေနေမှာပေါ့နော်ဆိုတော့ပါလိုက်လို့ရှိရင်တော့ကျွန်တော်တို့ကောင်းတာတွေလည်းအများကြီးဖြစ်နိုင်တယ်လို့ဆိုတာတွေလည်းအဲပါငါနိုင်တယ်ဆိုတော့အဲ့တော့ကျွန်တော်တို့ကပြန်ပြီးကြည့်လိုက်မယ်ဆိုရင်1960ခုနှစ်လောက်ကလိုမျိုးပေါ့လေကျွန်တော်တို့မြန်မာနိုင်ငံကဒီရှေ့တောင်အာရှမှာပထမနေရာကိုယူထားတဲ့နိုင်ငံဖြစ်တယ်ကမ္ဘာအနေနဲ့ကြည့်လိုက်လို့ရှိရင်လည်းကမ္ဘာအဆင့်တန်းမီနိုင်ငံဖြစ်နေတယ်အဲ့လိုနိုင်ငံမျိုးဖြစ်နေလို့ရှိရင်တော့တောင်ကိုဒီစီမံကိန်းကို1960လောက်ကသာလုပ်မယ်မြန်မာပါမလားလို့ပြောရင်မပါဘူးလို့ပြောရင်လည်းကျွန်တော်တို့တိတ်ပြဿနာမရှိဘူးပေါ့ခုနကကျွန်တော်တို့ပြောသလိုကျွန်တော်ကကိုယ့်ခြေတော့ပေါ့ကိုမမမမရက်တည်နိုင်တဲ့အခြေအနေရှိနေတာပေါ့နော်ဒါပေမဲ့ဒီ1960လောက်ကနေပြီးတော့ကျွန်တော်ကဆုံးယူလာလိုက်တာဒီ2030ကျော်တဲ့အချိန်မှာကျွန်တော်တို့ကဒီအရှိတောင်အာရှမှာနေဒါနောက်ဆုံးနိုင်ငံဖြစ်နေပြီကမ္ဘာပေါ်မှာဆိုလဲအားလုံးကနောက်ဆုံးဖြစ်နောက်ဆုံး5ခုထဲမှာတော့ပါလာပြီပဲအဲ့လိုဖြစ်နေတဲ့ခါကျတော့ကျွန်တော်တို့ကမပါဘဲနဲ့နေလိုက်ရင်ဒီတိုင်းလေးဆက်ရက်နေမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီရှေ့ကိုဘယ်လိုမှတက်ဖို့အခြေအနေမပြီးတော့ဆိုတော့တခုရှိတာကတော့ငကိုတိုင်းပဲကျွန်တော်တို့ဒါအခုလက်ရှိရင်ကျိမှုအခြေအနေတွေပါဒီကိုထိမ့်သိမ့်နိုင်မယ်ဆိုတော့လည်းပဲရေရှည်တလောက်ကြီးအောက်ကျနောက်ကျဖြစ်နေတဲ့အခြေအနေမှာရင်ဆက်နေဖို့ဆိုလို့ရှိရင်တို့နိုင်ငံကမပါလဲကြာရင်ဟိုပြိုလဲသွားမဲ့သဘောလို့ကျွန်တော်ယူဆမိတယ်ဆိုတော့ဒီပါရင်ကြုံတွေ့လာရမဲ့ဒီသိုးကျိုးတွေကိုပဲကျွန်တော်တို့တတ်နိုင်ဆုံးပေါ့လေအဲခုခံကာကွယ်ပြီးတော့မဖြစ်အောင်ကျွန်တော်တို့ကြိုတင်ကျင်းစင်ပြီးတော့ပဲကျွန်တော်တို့ပါတာကပဲအဖြေလို့တွေ့တယ်လीဆိုတော့ဒီမပါပဲหนีလို့တော့ကျွန်တော်တို့အကျိုးရစရာအကြောင်းသိမရှိဘူးပေါ့
ဟုတ်ကဲ့ဒါလက်ရှိအချိန်ဒီပေါ့နော်အာဒေါန်ဆန်းစုကြည်ဦးဆောင်တဲ့ဒီ NLD အစိုးရအနေနဲ့ကောဒီစီမံကိန်းကြီးမှာပါမယ်မပါဘူးဆိုတာကိုတိတိပပပြောထားပြီးသားရှိပြီလားခင်ဗ
ျမြန်မာနိုင်ငံကတော့ MOU နဲ့ဒီသဘောတူစာချုပ်တွေသူတို့၅ခုထိုးလိုက်တာအဲတွေ့တခုကတော့ဒါကျွန်တော်တို့ဟို overall ပေါ့လေပမာဆိုဆိုလို့ရှိရင်တော့ဒီစီမံကိန်းကြီးရုံမူရပါမယ်ဆိုပြီးတော့သူတို့လက်ခံသဘောတူလိုက်တာရှိတယ်ဆိုတော့ကျွန်တော်တို့ကပါမယ်လို့တော့ဒီအစိုးရကနေဆုံးဖြတ်ပြီးတော့လက်မှတ်ထိုးပြီးသားဖြစ်တယ်။ဘယ်ဟာဒီပါမလဲဆိုတာကိုကျွန်တော်တို့တိတိကျကျကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးပြီးတော့လုပ်ရမှာပေါ့လေ။ဒါပေမဲ့ဘယ်လို project တွေကိုပါမယ်။ဘယ်နှစ်တောင်မှပါမယ်။ဒါလည်းနှစ်ရှိစီမံကိန်းကိုဘယ်လောက်တိုင်းတာထိပါမယ်ဆိုတာတော့ကျွန်တော်တို့ကဆက်ပြီးတော့ညှိနှိုင်းရမှာဟာဒီအများကြီးပဲဖြစ်နေတယ်။ဆိုတော့ ဒီညီမကြီးကတော့လောလောဆယ်ဒီလက်ရှိအစိုးရအနေနဲ့အဲစာချုပ်၅ခုလည်းပါဝင်လက်မှတ်ရေးထိုးပြီးပြီဆိုတော့ဒါပါမယ်လို့သူတို့ပြောလိုက်တဲ့သဘောဖြစ်တာပေါ့နော
်ဒီဝိုင်းကနာကိုနားဆင်ကြကြရတာဖြစ်ပါတယ်အခုတော့ကိုအောင်စီစဉ်တည်ဆက်တဲ့သုတဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြပါခင်ဗျာ
မေလ29ရက်နေ့ဟာ35ဦးမြောက်အမေရိကန်သမ္မတ John Fitzgerald Kennedy ရဲ့နှစ်တရာပြည့်မွေးနေ့ဖြစ်ပါတယ်။သမ္မတတန်း3နှစ်တာဝန်ထမ်းဆောင်ပြီးနောက်1963ခုနှစ်မှာသူလုပ်ကြံမခံရခင်အမေရိကန်သမိုင်းနဲ့ယဉ်ကျေးမှုရေးရာတွေမှာသူဟာတမူထူးခြားစွာဆန်းဆောင်နိုင်ခဲ့သူပါ။အာလင်တန်မျိုးသားစစ်သည်ကြီးမှာမြုပ်နှံထားတဲ့35ရောက်မြောက်အမေရိကန်သမ္မတ John F. Kennedy ရဲ့အထိမ်းအမှတ်ဘိတ်မှတ်မှာဆိုရင်လာရောက်ဂါရဝပြုသူအများပြားရှိပါတယ်ထက်မြက်တဲ့သမရတအူးလည်းဖြစ်တာကြောင့်မျိုးဆက်ဟောင်းမျိုးဆက်သစ်တွေကြားမှာသူ့အပေါ်အထူးတန်ဖိုးထားပါတယ်အမေရိကန်တက္ကသိုလ်လွှတ်တော်နဲ့သမရဆိုင်ရာလေ့လာရေးဌာနကဂျိမ်းစ်သာဘာကတော့သမရကနေဒီလက်ထက်ကအဲ့ဒီမျိုးဆက်ပေါ်လွှမ်းမှုမှုကိုအခုလိုပြန်ပြောင်းပြောပြပါတယ
် I was in college when that happened I everyone in that generation
လောက်ကြံခါရတဲ့အချိန်ကကျွန်တော်ကောလိပ်တက်နေတုန်းပါအဲ့ဒီသတင်းကိုဘယ်တော့ကဘယ်နေရာမှာကြားခဲ့တယ်ဆိုတာကိုအဲ့ဒီခေတ်ကလူတွေအားလုံးမှတ်မိနေကြပါတယ်နောက်ပိုင်းတော့စာမလကူပါသတင်းတွေထဲမှာတွေ့ကြရပြီးတော့အားလုံးဟာဒီသတင်းကိုပဲအာရုံစိုက်ကြပါတော့တယ်။ဂယူနာဖြစ်ဖွယ်ချက်ရစ်တဲ့ငယ်ရွယ်သူသမရဂရောကြောင့်လဲသမရကနေဒီလှုပ်ကြံခံရပြီးတဲ့နောက်နှစ်အတော်ကြာကြာအထိကဘာတော်ဝန်ကလူတွေဟာသူတို့အကြောင်းကိုပြန်ပြောင်းပြောနေစေပါလို့ James Sarver ကပြောရတယ်
။ There's a myth around him and he died very young.
သူ့ကြောင့်ဟာစိတ်ဝင်စားစရာကောင်းပြီးတော့အလွန်ငယ်ရွယ်တဲ့အချိန်မှာကွယ်လွန်သွားခဲ့တာပါ။ချော်မော်လှပတဲ့ဇနီးနဲ့လူမမယ်ကလေးငယ်တွေလည်းသူချိုင်းခဲ့ပါတယ်။သူတို့မိသားစုကိုအမေရိကန်လူထုအားလုံးကချစ်ကြပါတယ်။ကွန်လွန်ပြီးနောက်မှာတော့ပို့ပြီးတော့မှစိတ်ဝင်စားစရာကောင်းလာပါတယ်။သူ့မိကုံးတွေဟာဆိုရင်လေခွန်အားဖြစ်စီတာကိုကျွန်တော်တို့အမှတ်ရနေပါတယ်
။အသက်43နှစ်အရွယ်1962ခုနှစ်မှာမစ္စကနေဒီသမ္မတအဖြစ်ကျန်းသစ္စာကျင်းပခဲ့ပါတယ်။သူ့ရဲ့ကျန်းသစ္စာကျင်းပတဲ့အခမ်းအနားအတွင်ပြောကြားတဲ့မိကုံးကိုဆိုရင်လေလူတော်များများကစိတ်နဲ့သက်ပါတယ်။ကိုတိုင်းပြည်ကကိုအတွက်ဘာလုပ်ပေးနိုင်မလဲဆိုတာထက်ကိုတိုင်းပြည်အတွက်ကိုကဘာလုပ်ပေးနိုင်မလဲဆိုတာကိုပြန်လည်ဆန်းစစ်ကြည့်ဖို့သူကတိုက်တွန်းခဲ့တာပါ။ဒါပြင်ဘုံရီမှန်းချက်တွေအတွက်ပါတီတွေအတူတကွလက်တွဲလှုပ်ဆောင်မှုလဲသူကတိုက်တွန်းခဲ့ပါတယ
် We observe today not a victory of party
ပါတီတရရဲ့အောင်ပွဲဆိုတာထက်လွတ်လပ်စွာဆန္ဒထုတ်ဖော်နိုင်ခဲ့တာအဆုံးသတ်အဖြစ်တစ်ခုကိုထုတ်နိုင်ခဲ့တာပြန်လဲစမ်းသစ်ဖို့နဲ့အပြောင်းအလဲတွေအတွက်ကျွန်တော်တို့ဒီအခမ်းအနားကျင်းပတာပါ
သမရကနေဒီလက်ထက်မှာထိတ်ဆုံးကရင်ဆိုင်ဖြည့်ရှင်းရတဲ့နိုင်ငံတကာအရေးကိစ္စတွေကတော့ဆိုဗီယက်ယူနီယံနဲ့ကျူဘာအရေးတွေပဲဖြစ်ပါတယ်။အခုချိန်အထိကာလကြာရှည်တည်မြဲနေတဲ့စေတနာဝန်ထမ်းငင်းငင်းစေတမန်တွေနိုင်ငံရဲ့ချောက်ကိုပို့လွတ်တဲ့အစီအစဉ်ကိုလည်းသမရကနေဒီလက်ထက်မှာစတင်ခဲ့တာပါ။သမရတန်းသုံးနှစ်ပြည့်အောင်အောင်တာဝန်ထမ်းဆောင်ခွင့်မရလိုက်တဲ့အတွက်သူ့ရဲ့ဆန်းဆောင်ချက်တွေဘလောက်ထိအောင်မြင်ခဲ့လဲဆိုတာကိုတော့ပညာရှင်တွေအကဲဖြတ်ရမှာကွဲလဲမှုတွေရှိနေပါတယ်။44ဦးမြောက်အမေရိကန်သမရဘရိုက်အိုဘားမားက
President Kennedy led with a steady hand, defusing the most perilous moment of the Cold War.
သမရကနေဒီယာကမ္ဘာရေးရာကိစ္စရပ်တွေကိုတည်တည်ငြိမ်ငြိမ်ပဲဖြေရှင်းခဲ့ပါတယ်။စစ်အေးခေတ်မှာအတင်းမာဆုံးအခြေအနေတရက်ကိုတနက်တစ်ချက်မဖောက်ဘဲငြိမ်ငြိမ်ချမ်းချမ်းဖြေရှင်းနိုင်ခဲ့သလိုလူမဲအမျိုးသားတွေအမျိုးသမီးတွေအနေနဲ့လည်းသူတို့ကြိုက်နှစ်သက်ရာတက္ကသိုလ်တွေမှာရွေးချယ်တင်ကြားခွင့်အကြမ်းတ်အကောင့်တွေပေါ်ခဲ့ပါတယ်။ဒါ့အပြင်စေတနာဝန်ထမ်းငြိမ်းချမ်းစေတမန်တွေကိုကမ္ဘာအနှံ့စေလုခဲ့တယ်လို့အာကာသခရီးစဉ်အောင်မြင်ဖို့အတွက်လည်းကြိုးပမ်းခဲ့ပါတယ်
။ဒီလအစောပိုင်းတော့သမရဥပမဟာသမရကနေဒီစာကြည့်တဲ့ Foundation ကပေးအပ်တဲ့ Profile in Courage ရေဇဝန်သတိရှင်စုကိုရရှိခဲ့ပါတယ်။လူတွေအကြိုက်မျှော်လိုက်ပြီးလှုပ်ဆောင်တာတဲ့လူအများစုကြီးကောင်းကျိုးအတွက်ဦးစားပေးစဉ်းစားလုပ်ကိုင်တဲ့နိုင်ငံရေးကောင်းဆောင်တွေကိုအခုလိုစုရွေးချယ်ချီးမြှင့်တာဖြစ်ပါတယ
်။And neither have I wings to fly. Build me a boat that can carry two.
အခုတော့ဇွန်လအတွင်းဖြစ်ပွားခဲ့တဲ့သမိုင်းတွေနေ့ရက်တွေအကြောင်းကိုဆက်လက်တင်ပြလိုပါရခင်ဗျာ။ထာနေတိုင်းရင်းသားအိန္ဒိယတွေကိုနိုင်ငံသားအဖြစ်အသိအမှတ်ပြုတဲ့ဥပဒေထုတ်ပြန်တဲ့အကြောင်းစပြောပြပေးခြင်းပါတယ်။1924ခုနှစ်ဇွန်လ2ရက်နေ့မှာအမေရိကန်လွှတ်တော်ကအမေရိကန်ပြည်ထောင်စုအတွင်းမွေးဖွားတဲ့ဌာနီအိန္ဒိယန်တွေကိုနိုင်ငံသားပေးတဲ့ဥပဒေတရက်ပြဋ္ဌာန်းခဲ့ပါတယ်မဆုမွန်ရေ
ဒီလိုမျိုးဌာနေတိုင်းရင်းသားအိန္ဒိယနေရဲ့နိုင်ငံသားဖြစ်မှုနဲ့ပတ်သက်ပြီးတော့ရှုပ်ထွေးမှုတွေရှိခဲ့တာပါ1860ခုနှစ်အမေရိကန်ပြည်တွင်းစစ်ကာလမတိုင်ခင်တုန်းကအိန္ဒိယသွေးတဝက်ဒါမှမဟုတ်အိန္ဒိယသွေးပါတဲ့သူတွေရဲ့နိုင်ငံသားဖြစ်ခွင့်အပေါ်မှာကန့်သတ်မှုတွေရှိခဲ့ပါတယ်တဲ့ရှင်ဒီပြည်တွင်းစစ်ကြီးပြီးသွားတဲ့အခါမှာတော့အပြောင်းလဲလိုလာတဲ့ Republican တွေကအိန္ဒိယနေနိုင်ငံသားဖြစ်ခွင့်အရေးလွှတ်တော်မှာအင်တိုက်အားတိုက်စ조사လာပါတယ်အ ਨੇ ဆုံးလူပြူတွေနဲ့ပေါင်းသင်းဆက်ဆံရေးအဆင်ပြေတဲ့အိန္ဒိယတွေကိုတော့နိုင်ငံသားပေးတဲ့နဲ့ဆိုပြီးသူတို့ကအဆိုပြုလာတာပါဒါပေမဲ့လည်းဒီအဆိုကိုထောက်ခံမှုလုံလုံလောက်လောက်မရတာကြောင့်မအောင်မြင်ခဲ့ပါဘူးရှင်
ဒါပေမဲ့လည်း1888ခုနှစ်အရောက်မှာတော့အမေရိကန်နိုင်ငံသားနဲ့လက်ထက်တဲ့အိန္ဒိယအမျိုးသမီးတော်တော်များများကိုနိုင်ငံသားဖြစ်ခွင့်ပေးခဲ့ပါတယ်1924ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့အိန္ဒိယနိုင်ငံသားဖြစ်ခွင့်ဥပဒေအရတော့ဒီမြေမှာမွေးတဲ့သူတွေအားလုံးကိုနိုင်ငံသားဖြစ်ခွင့်ပေးလိုက်တာပါဒါပေမဲ့လည်းချင်းချက်တစ်ခုတော့ရှိပါတယ်ပြည်ထောင်စုအစိုးရကအခုလိုနိုင်ငံသားဖြစ်ခွင့်ပေးလိုက်ပြီးမဲ့မဲပွေးခွင့်ကိုတော့တချို့ပြည်နယ်တွေကချုပ်ကန်ထားပါတယ်ဒါကြောင့် African American တွေအပါအဝင် American Indian တွေလည်းမဲပွေးခွင့်ညှင်းဆိုခံခဲ့ရပါတယ်
ဒီနေ့အချိန်မှာတော့အမေရိကန်ပြည်ထောင်စုမှာမွေးတဲ့သူမဟုတ်ဘူးဆိုရင်တော့မှနိုင်ငံသားဖြစ်ဖို့အခွင့်အရေးတွေပေးထားပြီးတာအလုံးအသိပါပဲရှင်။လူမျိုးဘာသာမခွဲခြားပဲရွှေပြောင်းအခြေချနေထိုင်သူတွေဟာသတ်မှတ်ထားတဲ့စီမင်းစီကံဘောင်တွေထဲမှာနေထိုင်မယ်ဆိုရင်အမေရိကန်နိုင်ငံသားဖြစ်ခွင့်ကိုပေးထားပါတယ်ရှင်
။ကဲဒီတစ်ခါတော့ဘယ်တော့ကဘလို့စိတ်ကူးမျိုးရပြီးတော့တယ်လီဖုန်းကိုစထွင်ခဲ့လဲဆိုတဲ့အကြောင်းကိုပြောပြပေးခြင်းပါတယ်ဗျာ။လွန်ခဲ့တဲ့နှစ်ပေါင်း140 1895ခုနှစ်ဇွန်လ2ရက်နေ့မှာအလက်ဇန်းဒါဂရမ်ဘဲလ်ကဒက်ခွဲဆန်တကံမတော်တဆဖြစ်မှုကနေတယ်လီဖုန်းတီထွင်မှုအကြံရခဲ့တာပါမစ္စတာဘဲရဲ့လက်ထောက်ထောမတ်စ်ဝတ်ဆန်ဟာကလော့ခ်စပရင်လို့ခေါ်တဲ့လျှက်စစ်ဂျာဂန်ပစ္စည်းတစ်ခုကိုဝါယာကြိုးနဲ့ဆက်သွယ်ထားတဲ့တခြားလျှက်စစ်ပစ္စည်းတစ်ခုနားကနေဆွဲယူလိုက်တဲ့အခါမှာဒီဝါယာကြိုးရဲ့တခြားတစ်ဖက်စွန်းဒီတခြားတစ်ဖက်ခန်းထဲမှာထားတဲ့စပီကာကနေပြီးတော့အသံမီးလာပါတယ်
အဲ့ဒီအချိန်မှာအလက်ဇန်းဒါဂရဟမ်ဘဲလ်ကအဲ့ဒီစပီကာမီတဲ့အတန်ကြောင့်တစ်ဖက်အခန်းကိုအပြေးလာပြီးတော့ခုနကတော့ဝက်ဘ်ဆန်ဘာလုံးလိုက်တာလဲလို့မေးပါတယ်အဲ့ဒီမတော်တဆဖြစ်မှုဟာအတန်ကနေပြီးဝါယာကြိုးထဲမှာလျှက်စစ်လိုင်းပြောင်းဒီနောက်မှာတော့လျှက်စစ်တန်လိုင်းကိုအတန်အဖြစ်ပြန်ပြောင်းယူရင်ဝါယာကြိုးရဲ့တခြားတစ်ဖက်မှာအတန်ကိုပြန်ကြားရတယ်ဆိုတော့ဂရဟမ်ဘဲလ်ရဲ့အယူဆကိုပိုးပြီးတော့မှခိုင်မာစေခဲ့ပါတယ်အဲ့ဒီနောက်တစ်နှစ်အကြာမှာတော့ဝါယာကြိုးကနေတစ်စင်လက်ခံရယူနိုင်ပြီးနားလည်နိုင်စွမ်းရှိတဲ့စကလုံးတွေကိုကြားရတဲ့စနစ်တစ်ခုကိုဖန်တီးနိုင်ခဲ့ပါတယ်။ဒါဟာတယ်လီဖုန်းကိုစတင်ဖန်တီးလိုက်နိုင်တယ်လို့လည်းပြောလို့ရနိုင်ပါတယ်ရှင
်။ဒုတိယတစ်ခွင်အမေရိကန်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။အခုတော့အင်္ဂါညတိုက်ရိုက်လေးလှိုင်းအတွက်ကြီးညာချက်ကိုနားဆင်ပါခင်ဗျာ။
ရရှိမြန်မာနိုင်ငံအကြီးအကဲတွေနဲ့သူတို့ရဲ့မူဝါဒတွေအပေါ်မှာလွတ်လပ်စွာရေးသားပြောဆိုခွင့်နဲ့လွတ်လပ်စွာဝေဖန်ဆန့်စစ်ခွင့်ဟာဒီမိုကရေစီစနစ်ရဲ့အခြေခံယူဆတရားဖြစ်ပါတယ်။မကြာခင်ရပိုင်းတုန်းကတော့မြမတက်မတော်ကိုဝေဖန်ပြီးတဲ့သတင်းအိဒါချုပ်တဦးနဲ့ကလောင်ရှင်တဦးတို့ကိုဆက်သွယ်ပုံပန်းနဲ့ဖမ်းဆီးခဲ့ပါတယ်။ဒါကြောင့်မလို့ဒီမိုကရေစီအသွင်ကူးပြောင်းလာနေတဲ့မြန်မာနိုင်ငံမှာအခုလိုလွတ်လပ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့ဘလောက်ထိအာမခံချက်တွေရှိထားပြီလဲ။နောက်လွတ်လပ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့အဟန့်တားတွေရောဘာတွေကြုံနေရသလဲဆိုတာဒီလာမယ့်အင်္ဂါနေ့ညတဲ့လေလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးလို့တဲ့တော်ရှင်တွေ view ကိုဖုန်းနံပါတ်ကြိုတင်ပေးပို့ထားနိုင်တယ်လို့စာလိုက်ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကိုယ့်ရဲ့အမြင်တွေကိုကြိုပေးထားလို့လည်းရပါတယ်။ view မြန်မာဝိုင်းရဲ့ဖုန်းနံပါတ်က0923822999လေးဖြစ်ပြီးတော့ email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်းကြမယ့်တော်ရှင်တွေကိုကြိုပေးပါမယ်ခင်ဗျာ
။တဲ့ဒီလိုက်မှာပါဝင်ဆွေးနွေးလို့သူတွေ view ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံတိုက်တွန်းအပ်ပါတယ်ခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။အီရန်နဲ့ဆီးရီးယားမှာ IS စစ်သွေးကြော်တွေကိုထိမှုန်းတိုက်ခိုက်မှုတွေအရှိန်မြင့်တင်ခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Jim Mattis ကပြောပါတယ်။ CBS ရုပ်သံမေးမြန်းခန်းမှာဝန်ကြီး Mattis ကအမေရိကန်ရဲ့ဦးဆောင်တဲ့ IS စစ်သွေးကြော်နှင်းနီးမဟာမိတ်အဖွဲ့ဟာ IS အချမ်းဖက်သမားတွေကိုတနေရာကနေနောက်တနေရာကိုမောင်းထုတ်ပြီးတဖြည်းဖြည်းချင်းပျောက်သွားအောင်လုပ်တဲ့နီးဗျူဟာကိုတုံးနေရာကနေအခုတော့အချမ်းဖက်သမားတွေကိုဝိုင်းထားပြီးလုံးဝပျောက်ကွယ်သွားအောင်ဖျက်ဆီးဖယ်ရှားဖြစ်တဲ့နီးဗျူဟာမျိုးကို ပြောင်းပြီးတုံးနေတယ်လို့ပြောကြခဲ့ပါတယ်။အခုလိုလှုပ်ဆောင်ရတဲ့ရည်ရွယ်ချက်ကနိုင်ငံရခြားကနေလာပြီးတိုက်ခိုက်ကြတဲ့သူတွေအတွက်တိုက်ခိုက်ရင်အသက်မသေးဘဲကျန်နေရင်သူတို့ရဲ့နေရင်ဖြစ်တဲ့မြောက်အာဖရိကတို့ဥရောပတို့အမေရိကတို့အာရှတို့အာဖရိကတို့ကိုမပြန်နိုင်အောင်လှုပ်ဆောင်ဖို့ဖြစ်ကြောင်းလဲဝန်ကြီးမက်ဒစ်ကပြောပါတယ်။သူတို့အသက်မသေးဘဲနေရင်ကိုပြန်ဖို့ကျွန်တော်တို့အနေနဲ့ခွင့်ပြုတော့မှာမဟုတ်တော့ပဲကာလီဖိတ်နိုင်ငံတည်ဆောက်ဖို့လုပ်ရမှာပါဝင်နေတာနဲ့သူတို့တိုက်ခိုက်တဲ့နေရာမှာတင်တားဆီးဖို့အတွက်လုပ်တော့မှာဖြစ်တယ်လို့လည်းပြောပါတယ်အခုလို IS စစ်သွေးကြော်တွေကိုတိုက်ခိုက်နေတဲ့နီးဗျူဟာနဲ့တိုက်နေတဲ့နှုံသားကိုပြောင်းလဲပစ်လိုက်ပေးမယ်အဲ့ဒီဒေတာတွေမှာရှိတဲ့အပြစ်မဲ့ပြည်သူတွေကိုကာကွယ်ဖို့လိုမျိုးတခြားထိတွေ့လှုပ်ဆောင်နေတဲ့လုံထုံလုံနီးတွေကိုတော့ပြောင်းလဲပစ်မှာမဟုတ်ဘဲအရက်သားတွေကိုတတ်နိုင်တဲ့ဘက်ကနေအကာအကွယ်ပေးသွားမှာဖြစ်ကြောင်းဝင်ကြီးမက်ဒစ်ကပြောပါလေ IS စစ်သွေးကြော်တွေပြိုကွဲပျက်စီးသွားပါမလားဆိုတာကိုမေးနေစရာတော့မလိုကြောင်းလဲကာကွယ်ရေးဝင်ကြီးမက်ဒစ်ကပြောပါလေဒါပေမဲ့တိုက်ခိုက်တဲ့နေရာမှာစစ်တပ်နဲ့ကြီးပဲတိုက်တာမျိုးမဟုတ်ဘဲအတွင်းခေါ်ပိုင်းဆိုင်ရာကိုပါချိန်မုံတိုက်ခိုက်ဖို့လိုအပ်တယ်လို့အထူးပြုပြောဆိုခဲ့ပါတယ်သူတို့တွေနောက်ထပ်လူသစ်စုဆောင်းမှုတွေမလုပ်နိုင်အောင်လှုပ်ထားဖို့လိုတဲ့အပြင်သူတို့တွေရန်ပုံငွေရှာဖွေလို့မရအောင်ကိုပါလှုပ်ကြအောင်ဖြစ်ကြောင်းလည်းပြောပါတယ်ဒီလိုလုပ်နိုင်ဖို့အတွက်သူတို့ရဲ့လှုပ်ဆောင်မှုတွေကိုသူတို့ကိုယ်တိုင်ပဲပြန်ပြီးရှက်ကြောက်လာအောင်နဲ့သူတို့ရဲ့အကြမ်းဖက်အမုန်းစကားပါမှုတွေကိုရှက်တက်လာအောင်သူတို့ကိုအကာအကွယ်ပေးထားတဲ့နိုင်ငံတွေနဲ့ကင်းကွာတော့အောင်လှုပ်ဆောင်ရမယ်လို့လည်းပြောပါတယ်အမျိုးသမီးတွေနဲ့ကလေးငယ်တွေကိုတတ်ဖြတ်သူဟာအကျဉ်းသားတရားမဲ့သူဖြစ်ပြီးဘယ်လိုဥပဒေမဲ့တတ်ဖြတ်မှုမျိုးကိုမှလုပ်ခွင့်မပေးဘဲတားဆီးရမယ်လို့လည်းဝန်ကြီးမက်ဒစ်ကပြောပါတယ် IS စစ်သွေးကြော်ရဲ့ကာလီဖိတ်နိုင်ငံတိဆောက်ဖို့လုပ်နေတာဘယ်လောက်ပဲခိုင်မာပါစေမဟာမိတ်အဖွဲ့တွေအနေနဲ့ဖြိုခွဲနိုင်မယ်ဆိုတာကိုမေးခွန်းထုတ်နေစရာမလိုပေမဲ့တစ်ချိန်တည်းမှာပဲသတိထားရမှာကတခြားအဖွဲ့အစည်းတွေကြီးထွားလာမှာကိုစောင့်ကြည့်ရမှာဖြစ်တယ်လို့ရန်သူကလည်းဆက်ပြီးဖိအားပေးရမှာဖြစ်ကြောင်းနဲ့ဒီကိစ္စအတွက်ရောင်ရဲနေလို့မရဘူးလို့မစ္စတာမက်ဒစ်ကပြောပါတယ်။အဲစစ်သွေးကြချိန်မုန်းရင်းနဲ့ပတ်သက်ပြီးရောင်ရဲကျင်းနဲ့မနေပဲခိုင်မာတဲ့ယုံကြည်ချက်အပြည့်နဲ့လှုပ်ဆောင်နေတဲ့ကာကွယ်ဝင်ကြီးမက်ဒစ်ကိုညဘက်တွေအိတ်မပြောပဲဖြစ်နေတဲ့အကြောင်းများရှိပါသလားလို့မေးတဲ့အခါမှာတော့ညမှာသူများတွေနိုးနေအောင်လှုပ်ထားတာမျိုးမရှိပါဘူးလို့ဖြေကြားခဲ့ပါတယ်။
အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။ဒါကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA အဘော်မဟုတ်ကြောင်းထပ်မံပြီးတော့အသိပေးအပ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းအင်ကာနီမင်းဖက်အစီအစဉ်တွေကိုဆက်တက်ပြီးတော့နားဆင်နေကြရတာပါ။အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မုံကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
မေလ3ရက်နေ့စနေနေ့တုန်းကဒီဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာလူပေါင်း9ယောက်သေဆုံးအောင်တိုက်ခိုက်ခဲ့သူ3ယောက်ထဲက2ယောက်ရဲ့နာမည်တွေကိုလန်ဒန်မြို့တော်ရဲတပ်ဖွဲ့ကထုတ်ပြန်ခဲ့ပါတယ်။ East London အရက်မှနေကြတဲ့အသက်28နှစ်အရွယ် Kuran Bhatt နဲ့အသက်30အရွယ် Rashid Rayyan တို့ဖြစ်ပြီးတော့တိုက်ခိုက်သူတတိယတယောက်ဘသူဘဝဖြစ်တယ်ဆိုတာကိုဆက်လက်စုံစမ်းနေဆဲဖြစ်တယ်လို့ပြောပါတယ်။ Kuran Bhatt ဟာအိမ်နောင်တဲ့ကလေး2ယောက်ဖခင်ဖြစ်ပါတယ်။ Rashid Rayyan ကတော့အိုင်ယာလန်နိုင်ငံမှာနှစ်တော်ကြာကြာနေထိုင်ခဲ့ဘူးတဲ့လစ်ဗျားနယ်ဘွားမော်ရိုကိုနိုင်ငံသားဖြစ်တယ်လို့သူကိုယ်သူဆိုထားမှုကြောင့်လည်းကပြောပါရယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာကနေဒါနိုင်ငံတိုရန်တိုမြို့ကိုဒေသဆန်တော်ချင်းတင်းတင်းလာနေမနေ့ပိုင်းကရောက်ရှိသွားပါပြီဒေါအောင်ဆန်းစုကြည်ကိုတိုရန်တိုမြို့မှာရှိတဲ့မြန်မာတိုင်းဝိုင်းကလေးစိတ်မှရောသူတဲခိုမဲ့ဟိုတယ်ရှိမှပါကြိုးဆိုခဲ့ကြပါရယ်ကနေဒါမှာရှိတဲ့ရိုဟင်ဂျာများအသင်းကလူ20ကျော်ဟာလည်းကန့်ကွက်ဆန္ဒပြကြပါရယ်ဂျွန်လ10ရက်နေ့အထိ6ရက်ကြာမခီးစဉ်အတွင်းမှာဒေါအောင်ဆန်းစုကြည်နဲ့ကနေဒါဝန်ကြီးချုပ် Justin Trudeau တို့ဂျွန်လ9ရက်နေ့မှာတွေ့ဆုံမှာဖြစ်ပါတယ်။တခါဒီအလေးချိန်3ဒဏ်ကျော်ရှိတဲ့ဆက်သွယ်ရေးဂျိုးတုတလုံးကိုတည်ဆောင်သွားတဲ့အိန္ဒိယရဲ့အလေးဆုံးနဲ့နောက်ဆုံးဆောက်တဲ့ဒုံးမြတ်အစ်စ်ကိုနိုင်ငံအရှေ့ပိုင်းကျွန်းတစ်ခုကနေပြီးတော့တင်းလာနေညပိုင်းတုန်းကအာကာတာရဲကိုအိန္ဒိယနိုင်ငံကလွှတ်တင်ခဲ့ပါတယ်ရှင်။
နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကြီးညာတော်တာဖြစ်ပါတယ်အခုမနေ့တည်းအစီအစဉ်ထုတ်လို့ရေးမှုကကိုဇော်ဝင်းလွင်ဖြစ်ပြီးတော့ကိုဇော်ဝင်းလွင်ဖြစ်ပြီးတော့အတမင်းဆိုင်ရာအင်ဂျင်နီယာကတော့ကယ်ဗင်ဖောက်လာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်နန်းချမ်းမြေကြပါစေကျွန်တော်ဆက်မွေးပါခင်ဗျာ
This program has come to you from the Voice of America, Washington.